ဒီနေ့သာသနာ့နေ့2020ခုကောဇာတိ2020ရဲ့2020ခုစနေနေ့ညကြာကာလမှာရမုန်တိုင်းဒေသကြီးရန်ကုန်မြို့တာမွေမြို့နေကျောင်းမြောင်းကျောက်ရည်လမ်းမိသားစု ကျားတော်လေးပါဆုံးအောင်တဲ့တတိယအကြိမ်မှာဆုံးအောင်ဖို့ရှိခြင်းစေရင်ကျင်းပါကြတယ်။သမာဓိနာဓမ္မပူဇာတရားဝဲတွင်မှာတရားဝဲမှာဒီအထူးရှင်များပြကြတယ်။တရားကြီးအများသိတဲ့ဓမ္မကြီးတော်သစင်မိသားစုဒီမိသားစုရဲ့သမာဓိနာကောင်းမှုကိုအကြောင်းပြုပြီးတော့ကျားတော်လေးပါဆုံးအောင်တဲ့မှာကြီးမှုပြီးတော့ကျင်းပါကြတယ်။
သမာဓိနာဓမ္မပူဇာတရားဝဲတွင်မှာဦးဇင်းတို့ဒီနေ့နောက်ဆုံးရဖြစ်တဲ့ပိဋကတော်တော်တို့ရသော်ဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါပြီ။ပိဋကတော်တော်မူနေရသော်ဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကို၌ကြီးမြတ်ခွင့်ရကြသည်။ဒီတော့ဒီနေ့ညတရားနာရရှိနိုင်တဲ့ပိဋကတော်တော်တို့ကိုဦးဇင်းတို့ပါတင်အောင်ပါလေဆုလို့ရှိရင် ကိုယ်တော်ကနေဒီသမဝရပါဠိတော်ပြရဝေမာလာရှိတဲ့တယောဇနာပပစီတဝတ္ထုလို့တာနာတေမတိမေကြီးများကောင်းခြင်းပြပြီးတော့ပတ္တန်တေနောမူရေအဲ့ဒီနေတဝတ္ထုကိုကြောင့်ပြပြီးတော့မြတ်စွာဘုရားဟောကြားထားတဲ့တရားကားတော်တွေကိုအခြေခံပြီးတော့နောက်ပြီးတော့ကျွန်တော်ဘုဒ္ဓဘာလိတော်စကန္ဒိပမာလာရှိတဲ့ပေမတုတ်တံ
ဘုဒ္ဓဘာလိတော်သင်္စကန်ဒီပမာလာရှိတဲ့အာကာတဝိနယသုတ်တံအာကာတပတိဝိနယသုတ်တံဆိုတဲ့ဒီသုတ်တံမျိုးအခြေခံပြီးတော့ချက်ချင်းမုံခြင်းလွတ်မြောက်ခြင်းတရားကောင်းခြင်းတွေပြပြီးတော့ပိဋကတော်တော်ကိုအရင်တော့ဟောပါမယ်။လောကကြီးမှာပုထုရှင်လူသားတွေဖြစ်တဲ့သူတို့ကိုယ်ကိုမကင်းနိုင်ရတဲ့ချက်ချင်းနဲ့မုံခြင်းတရားဒီချက်ချင်းမုံခြင်းနဲ့ပတ်သက်ပြီးတော့ ဒီချစ်ချင်းမုန်းခြင်းဆိုတဲ့တရားတွေဟာဘာကြောင့်ဖြစ်ပေါ်လာတာလဲ။ဒီချစ်ချင်းမုန်းခြင်းတရားတွေဖြစ်လာရင်ဘယ်လိုဆင်းရဲဒုက္ခတွေကြုံရနိုင်တယ်လဲ။ဘယ်လိုမကောင်းကျိုးတွေဆက်ပြီးတော့ဖြစ်ပေါ်လာနိုင်တယ်လဲ။အဲ့လိုချစ်ချင်းနဲ့မုန်းခြင်းတရားရဲ့အကြောင်းအကျိုးတဘာဝတရားလေးတွေဒုတိယနောက်ဒီချစ်ချင်းမုန်းခြင်းဟာဘာကြောင့်ဖြစ်လာတာလဲ။ဒီချစ်ချင်းမုန်းခြင်းဖြစ်လာရင မိမိတိုင်တာမှာပေးချောင်းနိုင်မှာတကယ်တော့ရောက်ခြင်းအစ်စ်ဆိုတာကိုရမယ်ဆိုတာကိုရည်ရွယ်ပြီးတော့ချစ်ချင်းပေါင်းရင်းကနေတွေ့ရအောင်ကြိုးစားနိုင်ရဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အဲ့လိုမျိုးချင်းဆိုတာလေးပါတရားကောင်းခြင်းနဲ့မှသိတာတန်တာတေတနာဝိဇန်တိစေတနာတိပြယာပြယာချစ်ချင်းပေါင်းရင်းကင်းရတဲ့ပုဂ္ဂိုလ်တွေမှာဘာအမှောင်ပွက်မှမရှိဘူးလွတ်မြောက်တယ်လို့ဆောင်ပြန်ဟောပါတယ်။ဒါကြောင့်ပေးတော်ကောင်းသူတော်မှလည်းဒီနေ့များချစ်ချင်းမုန်းခြင်းနဲ့ပတ်သက်ပြီးတော့ချစ်ချင်းမုန်းခြင်းဆိုတဲ့ဒီတရားမျိုးဟာဘာကြောင့်ဖြစ်လာတယ်လဲ။ဒီချစ်ချင်းမုန်းခြင်းဆိုတဲ့တရားတွေဖြစ်လာရင်ဘာတွေဆက်ပြီးတော့အကျိုးရတဲ့အနေနဲ့ဖြစ်လာနိုင်မလဲ။အကြောင်းအကျိုးပေါ့နော်။အဲ့ဒီချစ်ချင်းမုန်းခြင်းဆိုတဲ့တရားတွေမိမိတဏ္ဍာမှာမရှိအောင်ဒီချစ်ချင်းမုန်းခြင်းကနေထုံးပြအောင်ဘယ်လိုကြိုးစားအထောက်ကြမလဲဆိုတာလေးကိုဒီနေ့ညာယူကြည့်လို့ကြည့်ရအောင်နော်။တိတယဒေသနာတော်မဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုရောမြတ်ရဲ့အင်မတန်အေးချမ်းခြင်းတော်မူတဲ့မဟာကရုဏာကိုသိစရာတရားတော်ဆုံးမူတိတော်မူမြင်တော်မူတဲ့တပည့်ညုတဉာဏ်ဒီလိုပညာကိုဒုမဟာကရုဏာကိုပညာကိုနှစ်ပါးစုံလုံးကျင့်ကြည့်ကြုံတော်မူတဲ့ဘုရားရှင်ကိုရောမြတ်ကိုယုတိမြင်လို့ရှိခိုးသူတော်ကြောင့်အောင်ကြအလုံးလည်းအုပ်ချမှုပြီးတော့အာယုံတူရရအောင်ကရုဏာတိတလဟရဇံပညာပိသောတာဝိရဒမောဟဓမ္မံသာလရမရလောကကရုဏိတုဝေတံကတိဝိမုဒ္ဒံကရုဏာတိတလဟရယမဟာကရုဏာတော်ဖြင့်အိမတော်ရှင်လုံးလည်းရှိတော်မူပါပေသတော်ပ Pinya Pesota Vieta Moatema Arahatame Diodo Yavalinti Aviza Diodo Maimamu Pekwaro Muhitalo Tandara Mera Lokangaro Lulanja Matatua Nandarui Chauti Tandu Kriveru Tuya Tasuri Losea Bekene Chidomu Avitalo Kari Vimodan Diva Manokandiriane Pita Darisa Laya Shinga Dabagati Omari to the Jacob Domi Vidalo. Together, the Tawadu are Junior Jahoman of the Lagom Mulan Yasudom Mua Vidalo. Oda Visali Yakian Yaku, the Podina Varanyakilu. Chapati then Dimimimi, the Piazan Puram Yaziru. Maya Diawoku, Diana Boku, Koso Pinya Parama Mambo. ตมะวนาปาลีโรปิยาวะเทมะเมโซปะยาโหรหูเรกาตาโรลีดิชีเรมาปิเยหิตมะกิสิอัปปิเยหิกุฑาสนะปิยานะอัตตะตะนันทุกขังอัปปิยานะสะตะตะนันมาปิเยหิตมะกิสิอัปปิเยหิกุฑาสนะปิเยหิจิกิญญะโลนิตะอะกุโนตัตตะวะเตคาละโรเน มาตมะกิสิณปองพอจักกุเนอัปปิเยหิมัจฉิกิมะเนตตะอะนุมะเนโลอะตังตัตตะวะสังขาระโรเนกุราสนันเตยะกะสิญญะมาตมะกิสิณปองพอจักกุเนปิยานังฉิกิณเนตตะเนโลอะตังตัตตะวะสังขาระโรอัตตะตะนะมะตุยะมะเมยะจินติทุกขังสิเยอิอัปปิยานังฉิกิณเนตตะเนโลยะมะชีเร เมื่อเจตมะเนตตะเมญญะโตอะเตตัตตวะสังขาระโรโหตัตตะนะตุยะเมียะจินติทุกขังสิเยอิติยาตาลีเมสวะพะยาวะตะชิกิเนตตะเมญญะโตอะเตตัตตวะสังขาระดิเนเนมะปองพอนิเมจิกิเมเนตตะเมญญะโตเรมงดีเยตัตตวะสังขาระโรเนเนเวเตยันตะสิญญะมะปองพอนิปะติโลเลโซระ ชิกิเนตตะเนตตะเนตตะวะสังขาระดิโหมตุยะมะเมียะโลชิยะชิยะดิเมชิกิมะเมียะโลนะเนตตะเนตตะวะสังขาระดิโหตุยะเมียะเลยชิยะดิเราไปดาปองตะวะโลชิตโตตุโรเนเนมะปองพอเนมงโตตุโรเนเนมะปองพอเนดาละเวชิตะสิมงเนสิกิมะชิมาปิปิเนนผิไนเนปอนะ ဘာလို့လဲဆိုတော့ဘုရားကချက်တော်သူတို့နဲ့မပေါင်းဖို့နဲ့မုံတော်သူတို့နဲ့တရားသိညာမပေါင်းဖို့နဲ့ပြောရတာလို့ပြည်ရနာအတ္တတဏ္ဍောက္ခချက်တော်ပုဂ္ဂိုလ်တွေကိုမတွေ့ရမမြင်ရလို့ရှိရင်ရှင်ရေဟုတ်လားအပိယနေစတဲ့ဗနမုံတဲ့ပုဂ္ဂိုလ်တွေကိုတွေ့ရမြင်ရနေရှင်ရေဒါကြောင့်လဲဆိုတော့ဘုရားကချက်တော်သတ္တဝါသင်္ခါရတို့နဲ့မပေါင်းဖို့နဲ့ มองดอตตวะสังขารโนเนมะปองพอเนติโลเปียวละอะริมาสัตติโยหอดาเนขาดาเลละธัมมาปิยานัตติราตะปิยาปาโยหิปาปะโกกัตถาเตตานะวิสันติจิตานัตติปิยาปิยาตัตตมะทุจังปิยาจิตเจโนนาติราตะมะผิดจะกุญญาปิยาปาโยหิปาปะโก ชิกิเนตตะเนโลอะโลตัตตวะสังขาระโนเนกุยกุยะจินติยุมมาหะเวอิมะกองหะเวอิเจตาจินปุคคโลนัยปิยาปิยาจิตจินโมยินโตติมัตติมะชิยะเลโหเตนังโทจิตจินโมยินมะชิยะเลตัตตวะโลอะตัตตะอะนองพั่วโลติณะวิสันติมะชิยะเลโหโหโหโตเตยอมมาจิตจินโมยินโซดามะชิวุโซโลชิยะ ไอ้นี่ปู่กูมากันท่าเลยสุดเลยอนองอั่วเลยไม่ชีรู้เลยส่วนใหญ่นะทีกาตาเลยเนี่ยแม่สอนเนี่ยนะตัตตมะปิยานาคิตัตตมะปิยานาคิราท่านชิชิงโหไม่รู้เลยเนี่ยบ้าอย่างนี้ปิยาปายอหิปาปะโก
နော်ချစ်တဲ့အမျက်လို့တဲ့တတဝါလေးနဲ့ကိုယ်ကိုရတာအတမ်းမကောင်းဘူးဈေးတန်လက်ထိပြည်ရန်ပြည်ရန်နော်ပုဂ္ဂိုလ်တို့တယောက်မှာချစ်ခြင်းမုန်းခြင်းမရှိဘူးဆိုလို့ရှိတယ်အဲ့ဒီပုဂ္ဂိုလ်မှာဂန္ဓာတေပနဝိယတိဘာအနောင်ဖွဲ့မှာမရှိဘူးတော့လောကမှာအနောင်ဖွဲ့ခြင်းပြီးတော့တကယ်လုံးရောက်မှုအစ်စ်ကိုရတဲ့ပုဂ္ဂိုလ်တွေဆိုတာဒီချစ်ခြင်းမုန်းခြင်းကင်းမှလာရင်ကျန်နိုင်တာပေါ့အဲ့ဒါမျိုးဆိုပြန်ကဒီဃာတာလေးတွေကိုဘာကြောင့်ဟောတာလဲဆိုတော့ဦးရင်ကိုစိတ်ဝင်စားပြန်လေးပေါ့မျက်စောပြန်တဲ့ကောင်နော်ဧဝတံအချင်းချင်းချစ်ခင်မြင်လို့ရတဲ့သာမီ၃ယောက်ရှိတယ်လို့ဆိုတယ်နော်သာတို့တယောက်ပဲမွေးတာမိဘတစ်ပါးကငုံတာမတတ်ချစ်တယ်အဲ့ဒါဒီနေ့တော့အဲ့ဒီသာလေးကမျက်စောပြန်ရဲ့တရားတော်ကိုနားရပြီးတော့ရဟန်းကြည့်ခြင်းစိတ်ပေါ့အဲ့ဒါနဲ့မိဘတွေကိုခွန်တောင်းနေတို့ရံကြိုးရစီအဲ့လိုခေါ်တော့တဲ့ခါကျတော့မိဘတွေကဘယ်လိုမှတင့်ကိုရံကြိုးကိုမပေးနိုင်ဘူးတရားတို့ရဲ့တူရီတော်သားချင်းရဲ့တို့အတော်သားမျက်စိအောင်ကပြတ်မခံနိုင်လို့ရှိရံကြိုးကမပေးဘူးဒါပေမဲ့အဲ့ဒီကလေးကအဲ့ဒီမိဘတွေမသိအောင်ဖွက်ကြည့်ပြီးတော့ရံကြိုးအဲ့လိုရံကြိုးတဲ့ခါကျတော့တို့တို့ပြောကြမှာဆိုအဖေဖြစ်တဲ့ဒကာကြီးကဒီအိမ်မှာငါတားမမရှိဘူးဆိုလို့ရှိရင်ငါကဒီမှာနေလို့ဘာအကျိုးရှိမှာလို့ဒါကြောင့်မလည်းပဲငါသားကိုအမေမပြည့်တွေ့နိုင်နေနိုင်ဖို့အတွက်ရဟန်းကျုံမရင်ချူပြီးတော့ယုံကြည်မှုနဲ့ကျူတဲ့ရဟန်းမျိုးကိုပို့ဖို့တန်ရောစင်ရောကျူလျံလေးရဟန်းအဲ့ဒါတရားကြီးကလည်းရဟန်းကိုတည်းအဲ့လိုတရားကြီးရောသားရောရဟန်းကျုံပါလို့ရှိတော့ဒကမကြီးကတယောက်တည်းပဲကျန်တော့အဲ့ဒါဒကမကြီးကလည်းငါတယောက်တည်းနေလို့ဘာအကျိုးရှိမှာလို့တရားကြီးလည်းမရှိဘူး။သာဖြစ်တဲ့လူလည်းမရှိဘူး။ဆိုတော့နာရီနဲ့ရဟန်းမပြုမယ်ဆိုပြီးတော့သူကလည်းတန်ရုံးစင်အမြင်တမ်းပြီးတော့ရဟန်းမပြုတယ်။အဲ့လိုဦးဇင်းတို့တရားကြီးကလည်းရဟန်း၊သာကလည်းရဟန်း၊ဒကမကြီးကလည်းဘိက္ခုလေးမပြုပြီးနေရတယ်။အဲ့လိုနေရတဲ့ခါကျတော့သူတို့ကတယောက်ကိုတယောက်အလုံးမတန်ရုံးစင်ကြီးတာဆိုတော့ခွဲခွာပြီးတော့မနေနိုင်ဘူး။တွားရင်လည်းပဲတွဲတွဲဘုလဘေနာမှာကြည်လိုက်ကြည်လိုက်ဒေသာပိသာဘတော်ရောကပြုတ်လာတဲ့ယဟန်းမှာအမြဲတမ်းသူတို့ဟာရှိနေတယ်။ဉာဏ်ကြောဆိုတိုင်းနေပြီးတော့အဲ့လိုတွေတွေမတင့်တော်အောင်နော်ကျန်တဲ့ယဟန်းတွေရင်အမြဲမှာဘလို့မှမတင့်တော်တဲ့အနေအားမျိုးဖြစ်လာတဲ့အခါကျတော့ယဟန်းတွေကကြိတ်ရကြတာ။ယဟန်းပြုတ်နေပြီးတော့ဒီလောက်တန်ရောစဉ်ကြီးရလား။တယောက်ကိုတယောက်မစွန့်နိုင်မခွာရဖြစ်ပြီးတော့မတွေ့ရမမြင်ရမနေနိုင်အောင်ကြီးဖြစ်နေတာဒါမကောင်းဘူးဖြစ်ပြီးတော့အဲ့တော့သူတို့ကိုမြတ်စွာဘုရားကြီးခေါ်သွားတယ်။ခေါ်ရောက်တဲ့အခါကျတော့မြတ်စွာဘုရားကမိစီဖြစ်တယ်ပေါ့။တရားနေရောက်တဲ့အချိန်သင်တို့ဟာအမြဲတမ်းတပူတူတူဖြစ်နေတယ်ဆိုတာဟုတ်သလား။အဲ့တော့ဟုတ်တဲ့အကြောင်းမှန်တဲ့အကြောင်းလျှောက်တော့မြတ်စွာဘုရားကဉာဏ်ဖြစ်နေတဲ့ပုဂ္ဂိုလ်ရင်းကဒီလိုပြုနေလို့မတင်တော်ဘူးဆိုပြီးတော့စောစောကဂါထာလေးကိုအဲ့ဒီမှာဟောရတယ်။ဟုတ်လား။မာတိယေဟိတမဂိစီအပိယေဟိကုဒါစန္ဒချစ်တဲ့လူတွေနဲ့လည်းမပေါင်းပုံနဲ့မုန်းတဲ့လူတွေနဲ့လည်းတရားတစ်စက်မှမပေါင်းပုံနဲ့အဲ့ဒါကြောင့်တရားတစ်စက်ဆိုတာလည်းတောင်းပါလားနော်။ဘာဖြစ်လို့လဲဆိုတော့ပိယနာအတ္တတဏ္ဍုက္ခချစ်တဲ့လူတွေကိုမမြင်ရတာဆင်းရဲတယ်။အပိယနာဓတ္တဏ္ဍနော်။အပိယနာစံဓတ္တဏ္ဍမချစ်တဲ့လူတွေကိုမမြင်ရတာလည်းဆင်းရဲတယ်။တသမပိယနာပိယနာပိယပါရောဟိပါမကောဒါကြောင့်ချစ်ခြင်းဆိုတဲ့တရားကိုမပိတဏ္ဍမဖြစ်အောင်ကြိုးစားရတယ်အခုတော့ချစ်တဲ့အရာတွေနဲ့ကိုယ်ကိုရတာမကောင်းဘူးဟုတ်လားဂန္ဓာတေသနဝိဇံတိဈေသနတိပြန်ပြရအရှင်ပုဂ္ဂိုလ်တို့တယောက်မှာချစ်ချင်းမုန်းခြင်းဆိုတဲ့တရားမရှိဘူးအဲ့လိုချစ်ချင်းမုန်းခြင်းသူတန်တန်မှာမရှိဘူးဆိုရင်တော့သူတန်တန်မှာဘာအနှောင့်အဖွဲ့မှရှိတယ်လို့မဆိုနိုင်ဘူးဂန္ဓာတေသနဝိဇံတိနှောင့်ဖွဲ့ရလောက်သွားတယ်အနှောင့်အဖွဲ့ဆိုတဲ့စကားလုံးကိုဟန်ဆန်ဒါကြီးကျက်သွားတယ်လို့တောင်ခံစားရတယ်เนาะ။ဒါရပေးတဲ့ကောင်တောင်လို့ဘဝမှာမလုံရောက်ခြင်းမရှိကြလား။မငြိမ်းချမ်းမှုမရှိကြလား။ပူလောင်မှုစိတ်ဆွေးမှုတွေဖြစ်နေတာဘာကြောင့်မို့လို့မင်းရင်ဒီချစ်ချင်းမုန်းရင်ဆိုရင်တရားနှစ်ပါးမကင်းရတော့ဟုတ်လား။ဒါကြောင့်ပေးတဲ့ကောင်တောင်လို့ဒီချစ်ချင်းမုန်းရင်ဆိုရင်ဒီတရားနှစ်ခုနဲ့ပတ်သက်ပြီးတော့တော့အကြောင်းကဘယ်လိုအကျိုးကဘယ်လိုနောက်တူမရှိအောင်ဘယ်လိုလုပ်ရမလဲအစရှိတဲ့ချင်းသူတို့နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုကျေရကြမ်းမြန်ပြီးထားမယ်နားလည်ထားမယ်ဆိုရင်အကျိုးရှိနိုင်မလားရှိနိုင်တယ်အဲ့ဒါတွေကိုဦးဇင်းတို့ဆက်ပြီးတော့ပြောမယ်နောက်အခုဟောနေတဲ့လူရောတရားဝင်နားယူနေတဲ့လူတွေရောချစ်ချင်းမုန်းခြင်းတစ်ခုမှမကင်းရသေးဘူးပေါ့ဟုတ်လား
ဆိုင်တော့ပြုံပြုံမဆိုင်မုံနှစ်ထုံးနှစ်ရံလို့ဆိုတဲ့အတိုင်းငါကိုအလိုဆန္ဒနဲ့ကဲ့ရည်ပြီးဆိုရင်ဒါချစ်ကြတယ်ကိုအလိုဆန္ဒနဲ့မကဲ့ရည်ဘူးဆိုရင်ဒါမုံညာလေးပေါ့ဟုတ်ရဲ့လားဒီမလိုတော်တာဒိုလိုပါနဲ့ဘဝရိပ်ယုံကာယုစုံကင်းဆိုတဲ့အတိုင်းကိုစိတ်ထဲကလိုတယ်ဆိုရင်ဒါလောဘတရားနဲ့ချစ်ကြတယ်ခင်ရတယ်ကိုစိတ်ထဲကမလိုဆိုရင်သောတာတရားနဲ့မုံညာနဲ့ဆက်စုံကြတယ်ပေါ့။ဒါကြောင့်ပြိတ္တပေါင်းတို့လိုချစ်ချင်းမုန်းကြီးနဲ့ပတ်သက်ပြီးတော့ဘုရင်တို့နောက်ထပ်ဆက်ပြီးတော့အကြောင်းအရာ၃မျိုးပြောတယ်။အဲ့ဒါကဘာလို့ဆိုတော့ဒီချစ်ချင်းမုန်းကြီးတွေဘာကြောင့်ဖြစ်လာလဲ။အကြောင်းတရားရှာကြည့်မယ်ပေါ့။နောက်ဒီချစ်ချင်းမုန်းကြီးတရားတွေဖြစ်လာရင်ဘယ်လိုအကျိုးရလဒ်တွေဆက်ပြီးတော့ဖြစ်လာနိုင်မလဲ။အကျိုးတရားကိုဆက်ပြီးတော့စူးစမ်းကြည့်မယ်ပေါ့။ဟုတ်လား။အဲ့ဒီချစ်ချင်းမုန်းကြီးတရားတွေမဖြစ်အောင်ဘယ်လိုကြိုးစားအထုတ်မလဲဒီနေ့အဖြစ်လွတ်မြောက်မှုရှိအောင်ဘယ်လိုကြိုးစားအထုတ်မလဲဆိုတဲ့အပိုင်းဘယ်နှမျိုးပြောမှလို့သုံးမျိုးအချင်းချင်းမုန်းကြီးနဲ့ပတ်သက်ပြီးအတော်ကြီးတို့ချင်းချင်းမုန်းကြီးတရားဟာဘာကြောင့်ပြောလာတာလဲလို့အကြောင်းကိုရှင်းပြနေရှိလို့ရှိရင်ဘုရင်တို့တက္ကပင်ညာပုဒ္ဒံဆိုတာရှိတယ်နောက်တရားမင်းကမြတ်စွာဘုရားကိုမေးလို့မြတ်စွာဘုရားဖြေထားတာတွေကိုမှတ်တမ်းတင်ထားတဲ့သုတ်တန်တစ်ပုဒ်ပေါ့မငြိမ်းချမ်းသာဘာကြောင့်လဲလို့တရားကောင်းရှင်တွေပြေးပြီးတော့ဦးဇင်းတို့ဟောတာတာရှိပါတယ်အသေးစိတ်ကလေးဟောတာတက္ကပညာတုတ်တံအဲ့ဒီတက္ကပညာတုတ်တံမှာတရားမင်းကမြတ်စွာဘုရားကိုမေးတာအဲ့လိုမြတ်စွာဘုရားကိုမေးတဲ့မေးခွန်းထဲမှာချစ်ချင်းမုန်းခြင်းတွေဘာကြောင့်ဖြစ်ပါသလဲလို့မြတ်စွာဘုရားကိုမေးတဲ့မေးခွန်းလေးတစ်ခုပါအဲ့လိုမေးတဲ့အခါကျတော့မြတ်စွာဘုရားကဘလို့ဖြေတာလဲဆိုတော့ချစ်ချင်းမုန်းခြင်းဆိုတဲ့ဒီတရားတစ်ခုဟာအလိုဆန္ဒကြောင့်ဖြစ်တာလေ။ဘာကြောင့်ဖြစ်တာလဲလို့များ။အလိုဆန္ဒကြောင့်ဖြစ်တာလေ။အလိုဆန္ဒကြောင့်ဖြစ်တယ်ဆိုတဲ့နေရာမှာတကယ်ဝင်ဝင်နားလည်ဖို့တော့လုပ်ပဲ။ဘယ်ပုံပင်ကြီးအလိုဆန္ဒကြောင့်ချစ်ချင်းမုန်းခြင်းတွေဖြစ်လာလို့လေ။ဆိုရပါစို့။အလိုဆန္ဒရှိနေကြတဲ့ပုဂ္ဂိုလ်တွေမှာကိုယ့်ရဲ့အလိုဆန္ဒကိုပြည့်ဝစေနိုင်တဲ့အကြောင်းအရာတွေဆိုရင်ကိုချစ်တယ်။ကိုယ့်ရဲ့အလိုဆန္ဒကိုမပြည့်ဝစေနိုင်ဖြစ်လာတဲ့အရာမျိုးဆိုရင်ကိုမုန်းတယ်ဟုတ်တယ်မဟုတ်လားကိုရှိနေတဲ့အရာတွေဟာကိုယ့်ရဲ့အလိုဆန္ဒကိုပြည့်ဝသွားစေနိုင်တယ်လို့ယုံကြည်ထားတဲ့အရာတွေရဲ့အပေါ်မှာကိုချစ်ထားတာပဲဟုတ်တယ်မဟုတ်လားကိုမုန်းနေဆိုတာကတော့ကိုယ့်ရဲ့အလိုဆန္ဒကိုဖြစ်လို့ဖြစ်စီလုပ်မဲ့အရာတွေကိုယ့်ရဲ့အလိုဆန္ဒကိုမပြည့်ဝအောင်နော်အဲ့လိုမျိုးနှောင့်ယှက်မဲ့အရာတွေအတားအဆီးဖြစ်မဲ့အရာတွေဒါတွေကိုကိုမုန်းနေပေါ့တနည်းအားဖြင့်ဦးဇင်းတို့ပြည့်စုံအောင်ပြောရမယ်ဆိုရင်ချစ်တယ်ဆိုတာအလိုဆန္ဒပြည့်စုံရင်ချစ်တာပါပဲမုန်းတယ်ဆိုတာအလိုဆန္ဒမပြည့်ရင်မုန်းသွားတာမှာပဲသိပြီးတော့လေးလေးနက်နက်ကိစ္စကြီးတစ်ခုမဟုတ်ဘူးလို့ဦးရင်ကျင်းတယ်ကိုယ့်ရဲ့အလိုဆန္ဒပြည့်ရင်ဖြစ်ကြလိမ့်ပေါ့ကိုယ့်ရဲ့အလိုဆန္ဒမပြည့်ရင်မုန်းသွားလိမ့်ပေါ့ဒါကြောင့်ပြည့်တဲ့ပေါင်းတော်တို့ကိုကသူများကိုချစ်တယ်မုန်းတယ်ဆိုတာကိုစဉ်းစားဖို့လိုတယ်လို့သူများကကိုယ့်ကိုချစ်တယ်မုန်းတယ်ဆိုတာနဲ့ပတ်သက်ပြီးလို့လည်းစဉ်းစားဖို့လိုပဲသူများကကိုယ့်ကိုဘာကြောင့်ချစ်နေတာလို့မုန်းနေတာလို့ဆိုရင်သူရဲ့အလိုဆန္ဒပြည့်လို့ရှင်မယ်သူရဲ့အလိုဆန္ဒမပြည့်လို့မုန်းမယ်ဟုတ်တယ်မဟုတ်လားအေးဒါကြောင့်ပြည့်တဲ့ဘောတော်ကတော့သူများကကိုယ့်ကိုချစ်တယ်ဆိုရင်လည်းအရင်ကြီးတော့မခံစားနိုင်ဘူးလို့ထင်သူများကကိုယ့်ကိုမုန်းနေဆိုရင်လည်းဒါလည်းပဲအရင်ကြီးမခံစားနိုင်ဘူးလို့ထင်ဘာကြောင့်လဲဆိုတော့ချစ်တယ်ဆိုတာလည်းသူရဲ့အလိုဆန္ဒပြည့်လို့ချစ်လိုက်တဲ့ဖြစ်သွားတဲ့ကိစ္စမုန်းနေဆိုတာလည်းသူရဲ့အလိုဆန္ဒမပြည့်ဝလို့မုန်းသွားတဲ့ကိစ္စကိုယ်ကတကယ်ချစ်စရာကောင်းလို့ချစ်တာလည်းဟုတ်စမှာဟုတ်မယ်။ကိုကတကယ်မုန်းစရာကောင်းလို့မုန်းတော်တာလည်းဟုတ်ချင်မှာဟုတ်ပဲ။ကိုကတော့ဒီတိုင်းဒီတိုင်းပဲ။ဒါပေမဲ့လူတွေကတူတူကိုကိုသူများကကိုကိုချစ်တယ်ဆိုတာကိုသိရရင်အလွန်ပဲစိတ်ထဲမှာကြည်လို့ပြီးတော့အကြီးကြီးခံစားရတယ်။ဟုတ်တယ်မဟုတ်လား။သူများကကိုကိုမုန်းတယ်ဆိုတာကိုသိရရင်တော့တကယ်ကိုအလွန်အမင်းအကြီးကြီးခံစားကြတာပါပဲ။နောက်ချစ်ချင်းမုန်းကြီးနဲ့ပတ်သက်ပြီးတော့ဒီကတော့ဦးဇင်းတို့ကအလွန်မှတုန်လှုပ်တယ်လို့ဆိုနိုင်လို့လား။ဒီဒီနေရာဦးဇင်းတို့သူများပေါ်မှာပို့ထားတဲ့သဘောထားလို့ဆိုရမယ်။ချစ်ချင်းမုန်းကြီးကိုချစ်ချစ်ဖို့လိုတယ်လို့ကိုယ့်ကိုသူများကထားတဲ့သဘောထားလို့ဆိုရမယ်။ဒီချစ်ချင်းမုန်းကြီးတွေကိုလည်းချစ်ချစ်ဖို့မလိုဘူးလား။နောက်နေရာကမှကိုချင်းစာကြည့်ကိုရောသူများကိုဘာကြောင့်ချစ်တယ်လဲ။ဘာကြောင့်မုန်းတယ်လဲ။ရဲ့ဆိုတဲ့ဟောတဲ့ဒေသနာတို့မှမှားတယ်ဆိုတာမရှိဘူးနော်အလိုဆန္ဒပြည့်ရင်ရှင်းတယ်အလိုဆန္ဒမပြည့်ရင်မုန်းတယ်ဒါပဲဟုတ်လားဒါကြောင့်ပြိတ္တဘောတော်ကချစ်ချင်းမုန်းရင်ဘာကြောင့်ဖြစ်တယ်လဲလို့အကြောင်းတရားကိုရှာနေရှိတယ်ဒေသကပညာသုတ်တံညာပါလို့တော့တွေ့ရတယ်အလိုဆန္ဒဆိုတဲ့လောဘကိုတော့တွေ့ရတယ်
လောဘကသူ့စိတ်တိုင်းကြရင်ချင်မယ်ပေါ့သူ့စိတ်တိုင်းမကြလို့ဆိုရင်တော့မုန်းလိုက်နေတာပါပဲဟုတ်လားအဲ့တော့ဒီနေရာမှာဦးဇင်းတို့ဘုဒ္ဓတာဖြစ်စေဖို့အတွက်ချစ်ချင်းမုန်းခြင်းဘာကြောင့်ဖြစ်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ဒေသနာတော်တွေနဲ့အညီနည်းနည်းစဉ်းစားကြည့်မယ်ဦးဇင်းတို့ဟဲ့ဘုဒ္ဓဘာလိတော်စတုတ္တလေးပတ်ခြင်းမှာပေမတုတ်တန်ဆိုတော့တုတ်တန်တို့ရှိတယ်ပေမဆိုရင်ပါဠိစကားလေးကပမာလို့ချစ်ချင်းလို့၄ပြန်ရပါတယ်ဟုတ်လားအဲ့ဒီတုဒ္ဓမှာမြတ်စွာဘုရားကချစ်ချင်းမုန်းခြင်းဘာကြောင့်ဖြစ်တယ်ဆိုရင်ချစ်ချင်းမုန်းခြင်းကြောင့်ဖြစ်တယ်လို့ပြောတာမျက်စိမြင်လေးပါမလားမသိချစ်ချင်းမုန်းခြင်းသည်ချစ်ချင်းမုန်းခြင်းကိုအကြောင်းခံပြီးတော့ဆက်ပြီးတော့ဖြစ်လာနိုင်တယ်လို့ပြောတာဟုတ်လားချစ်ချင်းမုန်းခြင်းကိုအကြောင်းပြုပြီးတော့နောက်ထပ်ချစ်ချင်းမုန်းခြင်းတွေဆက်ပြီးတော့ဖြစ်လာနိုင်တယ်လို့ပြောတာဟုတ်လားဒီနေ့ပါအရှင်တို့ပြည်တော်ပေါ်တော်တို့မြတ်စွာဘုရားကစိတ်ဝင်စားဖို့ဖြစ်အောင်ပြောထားတဲ့လိုပဲဆွေးရမလားမသိနော်ဒီနေ့မှာချစ်ချင်းမုန်းခြင်းဖြစ်လာမယ်လို့ပတ်သက်ပြီးပြောတော့နော်ချစ်ချင်းတရားကြောင့်ချစ်ချင်းတွေဆက်ဖြစ်နိုင်တယ်ချစ်ချင်းတရားကြောင့်မုန်းခြင်းတွေလည်းဖြစ်နိုင်တယ်ချစ်ချင်းကြောင့်ချစ်ချင်းလည်းဖြစ်နိုင်တယ်မုန်းခြင်းလည်းဖြစ်နိုင်တယ်နောက်တစ်ခါမုန်းခြင်းကြောင့်ချစ်ချင်းတရားလည်းဖြစ်နိုင်တယ်မုံရင်းရောင်မုံရင်းတရားတွေလည်းဖြစ်လာနိုင်တယ်ချစ်ချင်းရောင်ချစ်ချင်းမုံရင်းဖြစ်နိုင်တယ်မုံရင်းရောင်လည်းချစ်ချင်းမုံရင်းဖြစ်နိုင်တယ်အဲ့ဒီမှာဦးဇင်းတို့ချစ်ချင်းရောင်ချစ်ချင်းမုံရင်းဘယ်လိုဖြစ်တယ်လဲဆိုရပါဆုံးကိုယ်သဘောကျနေတဲ့လူတရားကိုချင်းနဲ့လို့တယ်ကိုအကောင်းထင်နေတဲ့လူတရားကိုစိတ်ထဲကနှစ်သက်နေတဲ့မေတ္တာရှိတဲ့လူတရားဆိုရပါဆုံးနော်အဲ့ဒီကိုအကောင်းကျင်တယ်ကိုမြစ်တာရှိနေတဲ့လူတယောက်ကိုပတ်ဝန်းကျင်ကတစုံတယောက်ကအဲ့ဒီလူသိကောင်းတာပဲလို့သူကောင်းကြောင်းပြောခဲ့လေဆိုရင်အဲ့ဒီလူကကိုကမှဖြစ်သွားသဘောကျသွားတယ်ဟုတ်တယ်မဟုတ်လားနောက်ကိုရှင်းပြလို့တဲ့ပုဂ္ဂိုလ်ရဲ့ကောင်းကြောင်းကိုပြောတဲ့လူကိုကိုကမှဖြစ်သွားတယ်သဘောကျသွားတယ်အဲ့ဒါကဘာလို့ဆိုတော့ချစ်ချင်းရောချစ်ချင်းကြီးဆက်ပြီးတော့ဖြစ်သွားတာဒါချစ်ချင်းရောဖြစ်တဲ့ချစ်ချင်းပေါ့နောက်ချစ်ချင်းရောဖြစ်တဲ့မုံရင်းရှိတယ်အဲ့ဒါကဘာလို့ဆိုတော့ကိုချင်းမြတ်လို့တဲ့လူကိုအကောင်းချင်းမြတ်လို့ကိုမြတ်လို့တဲ့လူအဲ့ဒီလူကိုတစုံတယောက်မှမကောင်းကြောင်းပြောလာပြီ။ဟုတ်အဲ့လိုဆိုရင်ဘာဖြစ်လဲ။အဲ့ဒီလူကိုမောမယ်။ကိုချစ်တဲ့လူကိုမကောင်းပြောလို့ကိုအကောင်းချင်းတဲ့လူကိုမကောင်းပြောလို့တနည်းအားဖြင့်ကိုအကောင်းချင်းထားတဲ့လူကိုသူကမကောင်းဘူးချင်လို့သူ့ကိုကိုမဖြစ်နိုင်လို့မောလိုက်။ဟုတ်ဒါကြောင့်ဒီလိုကောင်းတယ်လို့ဒါဒီလောကကြီးမှာတကယ်ဖြစ်နေတာနော်။နော်ကိုချစ်တဲ့လူကိုအကောင်းပြောလို့ဖြစ်တယ်ဆိုတာရှိတယ်။ကိုချစ်တဲ့လူကိုမကောင်းပြောလို့မုန်းတယ်ဆိုတာရှိတယ်။ဒါကြောင့်ချစ်ချင်းကြောင့်ချစ်ချင်းလည်းဖြစ်တယ်မုန်းရင်းလည်းဖြစ်တယ်။ဟောနောက်တစ်ခါမုန်းရင်းကြောင့်ချစ်ချင်းလည်းဖြစ်တယ်မုန်းရင်းလည်းဖြစ်တယ်။အဲ့ဒါကဘယ်လိုလုပ်ဆိုတော့ဒီနေ့တခါတလေကိုသိမုန်းတဲ့လူတယောက်အကူမမြန်လို့ကိုမနှိမ့်တဲ့လူတယောက်ဟုတ်လား။အဲ့ဒီလူကိုပေါ်ဝင်ခြင်းကဟာဒီလူကကောင်းတဲ့လူမဟုတ်ဘူးလို့တစုံတယောက်ကကိုမုန်းတဲ့လူရဲ့မကောင်းကြောင်းကိုပြောလာတယ်။အဲ့လိုဆိုရင်ကိုယ့်စိတ်ထဲမှာအဲ့ဒီလူကိုသဘောကျသွား၊ကိုယ်နဲ့သဘောတူသွား။ဟုတ်တယ်မဟုတ်လား။အေးကိုမုန်းတဲ့လူရဲ့မကောင်းကြောင်းကိုပြောလာရင်အဲ့ဒီလူကိုကိုယ်သဘောကျသွားတယ်၊ချစ်ခင်သွားတယ်။အဲ့ဒါမုန်းခြင်းကြောင့်ဖြစ်လာတဲ့ချစ်ခြင်း။ဟုတ်လား။နောက်တစ်ခါကိုမုန်းတဲ့သူမမြတ်တိုးတဲ့ကိုအကောင်းမထင်တဲ့လူကိုတစုံတယောက်ကကောင်းတယ်လို့ပြောလာ။အဲ့လိုဆိုရင်အဲ့ဒီလူကိုဘာဖြစ်တယ်။မုန်းတော့မင်းဟုတ်လား။ဒါကဘာလို့မုံရင်းရောမုံရင်းဖြစ်အဲ့တော့ဒီကောင်တို့ဦးရှင်တို့ပုထုရှင်တွေဆိုတာကလောတရားမှာရှုပ်ထွေးရလို့ဆိုရပါဆိုနော်ချစ်ချင်းရောဖြစ်လာတဲ့ချစ်ချင်းတွေရှိတယ်မုံရင်းတွေရှိတယ်မုံရင်းရောဖြစ်လာတဲ့ချစ်ချင်းတွေရှိတယ်မုံရင်းတွေရှိတယ်ဒါကြောင့်လောကကြီးမှာလူတွေကဘာတွေတော့လို့စဉ်းစားကြည့်တယ်ဒီကြိုက်ဆွဲမုံတွေကအလွန်တရာမှရှုပ်ထွေးပွေနေတယ်လို့ထင်ဟုတ်လားတကယ်တည်းကိုကြိုက်နေတဲ့လူကတကယ်ကောင်းတာဟုတ်ချင်မှာဟုတ်ဒါမဲ့ကိုယ်ကကြိုက်ရစားနဲ့ဆက်ပြီးတော့ကြိုက်နေတယ်ဆိုရမှာစို့အဲဩဇာကောင်းတာကကိုကြိုက်တဲ့လူကိုမကြိုက်ရင်ကိုမုန်းတယ်ကိုကြိုက်တဲ့လူကိုကြိုက်တဲ့လူကိုကိုရှင်းတယ်ဟုတ်အဲလောက်ထိဆက်လွယ်ပြီးတော့အများကြီးလောကကြီးမှာချစ်ချင်းမုန်းရင်းတွေကကျယ်ပြန့်ကုန်တာသဘောပေါက်မယ်ထင်ပါရဲ့နော်အေးကိုမကြိုက်တဲ့လူကိုမကြိုက်တဲ့လူကိုကိုရှင်းတယ်ကိုမကြိုက်တဲ့လူကိုကြိုက်တဲ့လူကိုကိုမုန်းတယ်ဟုတ်ချစ်ချင်းကြောင့်ဒါလိုတယောက်ကိုချစ်လိုက်တာနဲ့အဲ့ဒါနဲ့ပတ်သက်တဲ့ဆက်ပြီးတော့ချစ်စရာမုန်းစရာတွေအများကြီးဖြစ်သွားတယ်။ဒါလိုတယောက်ကိုမုန်းလိုက်တာနဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ချစ်စရာမုန်းစရာတွေလည်းအများကြီးဆက်ပြီးတော့ဖြစ်လာတယ်။ဒါကြောင့်လည်းဆိုပါပြန်လားဒီတုတ်တန်လေးမှာချစ်ချင်းရောင်ဖြစ်လာတဲ့ချစ်စရာမုန်းခြင်းဆိုတာရှိတယ်။မုန်းခြင်းရောင်ဖြစ်လာတဲ့ချစ်ချင်းမုန်းခြင်းဆိုတာရှိတယ်လို့အဲ့လိုပေါ်ပြန်တာ။ဒါကြောင့်ဒီတော့ပေါ်ပြန်တော့ဒီချစ်ချင်းမုန်းခြင်းတရားကဘာကြောင့်ဖြစ်လဲလို့ဆိုလို့ရှိတယ်။ ဖို့ပြောရတဲ့တက္ကပညာတုတ်တန်ကောင်းလို့ချက်အရာရေဒီပေမတုတ်တန်အရာရေကျုံးမယ်ဆိုလို့ရှိတယ်အလိုဆန္ဒကြောင့်ဖြစ်တယ်ချစ်ခြင်းမုန်းခြင်းကြောင့်ဖြစ်တယ်ဟုတ်အချစ်ခြင်းမုန်းခြင်းဒီအလိုဆန္ဒကြောင့်ဖြစ်တယ်နောက်တစ်ချက်ကဘာလို့ချစ်ခြင်းမုန်းခြင်းကြောင့်ကိုပဲချစ်ခြင်းမုန်းခြင်းနေဆက်ပြီးတော့ဖြစ်ကြတယ်ဟုတ်လားဒါကြောင့်ပြည့်တဲ့ပေါ်မှာတော့ချစ်ခြင်းမုန်းခြင်းဘာကြောင့်ဖြစ်လဲလို့အကြောင်းရှာလိုက်တဲ့အခါမှာအဲ့လိုအကြောင်းတရားလေးတွေမတွေ့ရဘူးလားတွေ့ရတယ်။ဒါတော့ဦးဇင်းကဒေသနာတော်မှာတွေ့ရတယ်ကိုလက်သမ်းမိတယ်လို့ကလေးကိုပြောတာပါ။ဒီမြင်တယ်ပဲမြတ်စွာဘုရားဟောတာလေဒေသနာလေးရှိပါလေဦးမေဟုတ်လား။သို့တော့ဦးဇင်းတို့ချစ်ခြင်းနဲ့ပတ်သက်ပြီးတော့ချစ်ခြင်းရဲ့အကြောင်းတရားကိုဒီနေ့တော့ဒီလောက်ပဲပြောမယ်ပေါ့။ချစ်ဆက်ပြီးတော့ပြောချင်တာကပါတော့ချစ်ခြင်းမုန်းခြင်းဖြစ်လာရင်ဘယ်လိုအကျိုးရလဒ်တွေရလာနိုင်မလဲဆိုတာဒုတိယအချက်ချစ်ခြင်းမုန်းခြင်းကတော့လူတိုင်းမှာရှိတယ်နော်အဲ့ဒီချစ်ခြင်းမုန်းခြင်းဖြစ်လာရင်ဘယ်လိုအကျိုးရလဒ်တွေရလာနိုင်လို့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဆောစောကပြောရင်တက္ကပညာတုတ်တံကိုပဲပြန်ပြီးတော့ပြောရတယ်အဲ့ဒီတက္ကပညာတုတ်တံမှာတရားတိုင်းကမြတ်စွာဘုရားကိုမေးတာလူမေးလို့ဆိုတော့မြတ်စွာဘုရားတဲ့ဟုတ်ပြီလောကမှာရှိတဲ့လူသားတွေနဲ့တည်းနော်တတ္တဝါတွေကဘေးရန်ကင်းနေကြတယ်ဆင်းရဲတာတာနေလိုကြတယ်အဲ့လိုဘေးရန်ကင်းကွာဆင်းရဲတာတာနေလိုကြပါလေခင်နဲ့တကယ်တကယ်မှာတော့ဘေးရန်နေတန်လာနေနေရတယ်မချမ်းသာတာဆင်းရဲရဲ့နေနေကြရတယ်နေချင်တာကဆင်းရဲတာတာနေနေရတာကဆင်းရဲရဲ့နေချင်တာကဘေးရန်ရန်ကင်းဘေးနေနေနေရတာကဘေးရန်ရန်နေနေနေနေရအဲ့လိုဘေးရကင်းရင်ပါလေဘေးရနေနေနေနေကြရတာဘာကြောင့်လို့မေးတာပထမမေးကုန်တာအဲ့လိုမေးတော့မြတ်စွာဘုရားကတရားမင်းနဲ့ဘေးရကင်းကွာချမ်းသာလိုကြတဲ့တတ္တဝါတွေဘေးရတန်လန်ဆင်းရဲခြင်းတန်လန်နဲ့နေနေကြရတာဟာအိတ်တမရှိရတန်ရုံးစဉ်ကျိုးနှချောင်းညောင်းလို့မြတ်စွာဘုရားပြည့်တတ္တဝါတွေဟာဘေးရကင်းလိုပါလေနဲ့ဘေးရမကင်းပဲနေနေကြရတာဘာလဲလို့အိတ်တမရှိရတရားနှစ်ပါးကြောင့်နေညာဟုတ်လားအိတ်တဆိုတာဘာလို့မနာလိုလားပေါ့နော်မရှိရဆိုတာကဝင်တို့လားတော့မနာလိုတယ်ဆိုတာကဒါကိုတည်းသာသွားတာခဏချင်းခုလိုကောင်းတာမျိုးကိုသူများရသွားတာကိုမရှိသေးတဲ့သဘောစိတ်ကိမကြနိုင်တဲ့သဘောမကောင်းတာမျိုးမရစီခြင်းပေါ့ပေါ့ဟုတ်လားမနာလိုတဲ့သဘောတော့ဝင်တို့တယ်ဆိုတာကဘာလို့ကိုယ်မှရှိနေတဲ့ကောင်းတာတွေကိုသူများနဲ့မဆက်ဆံလို့ဖြစ်မဆက်ဆံစီလို့တဲ့သဘောနဲ့မျိုးတယ်ဝင်တို့တယ်ဆိုတာတွဲပြီးတော့သုံးတယ်ဟုတ်လားအဲ့ဒီအိတ်တမရှိရတန်ရုံးစဉ်တရားနှစ်ပါးချင်းလောကလူသားတွေဟာဆက်သာခြင်းပါလေးနဲ့ဆင်းရဲတယ်။ဘေးရန်ကင်းရင်ပါလေးနဲ့ဘေးရန်လေးနဲ့နေနေကြရတယ်။ဒါလေးကကိုယ်ဉာဏ်ရှိလို့စစ်ပြီးတော့စဉ်းစားကြည့်ရင်လည်းအရာကပိုပြီးတော့ရှိနိုင်မှာပေါ့။ဘယ်လိုသားအချင်းချင်းမနာလိုမှုဝန်တုံမှုတွေကိုအကြောင်းပြုပြီးတော့လောကကြီးမှာပူလောင်နေတာရှုပ်ွက်နေတာလည်းအများကြီးရှိဘူးလား။ရှိတယ်နော်။ကိုယ့်ရဲ့စိတ်နှလုံးထဲမှာလည်းဒီမနာလိုမှုဝန်တုံမှုကြောင့်ပူလောင်ရတာတွေဆင်းရဲရတာတွေအများကြီးရှိဘူးလား။ရှိတာပေါ့။ဟုတ်လားဒါကြောင့်လက်တော်ပြန်လာဘေးရန်ကင်းကွာချမ်းသာစွာနေလိုကြတဲ့တတ္တဝါတွေဘာကြောင့်ဆင်းရဲနေကြတာလဲလို့မေးတော့အိတ်တမစီယတရားနှစ်ပါးကြောင့်ဖြစ်ဒါနဲ့ရဗျာလေအဲ့ဒီအိတ်တမစီယတရားနှစ်ပါးကဘာကြောင့်ဖြစ်လာတာလို့ဟုတ်အိတ်တမစီယတရားနှစ်ပါးရဲ့အကြောင်းတရားကိုမေးတယ်နော်မေးတဲ့အခါကျတော့လက်တော်ပြန်ပါပြီးတော့ဆိုအိတ်တမစီယဆိုရင်မနာလိုခြင်းဝင်တို့ခြင်းတရားတွေဟာချစ်ခြင်းမုန်းခြင်းကြောင့်ဖြစ်တာလို့ပေါ့လားဟုတ်လားချစ်ခြင်းမုန်းခြင်းကဒီမှာအကြောင်းတရားဖြစ်နေတယ်နော်ချစ်ခြင်းမုန်းခြင်းဒီလိုတော့အကြောင်းကြောင့်အိတ်တာမစီယာကြီးဖြစ်လာတယ်ဆိုတာဒီဒီကရာရမတင်ရှားဘူးလားတင်ရှားတယ်ဆိုလိုတာကချစ်ခြင်းမုန်းခြင်းဆိုတာဖြစ်လာပြီဆိုတာ ਨੇ အဲ့ဒါမနာလိုခြင်းဝန်တို့ခြင်းတွေဆိုတာကဖြစ်တော့မှာဒါကြောင့်ပြည့်တော့ပေါ့တော့လို့တိတိကျကျစဉ်းစားကြည့်ဒီကရာလေးတွေကစဉ်းစားတာနားထောင်ရင်သိအရသာရှိတယ်လို့ထင်တယ်ဟုတ်လားချစ်ခြင်းမုန်းခြင်းရှိလာရင်ဖြစ်လာတယ်မနာလိုရင်းဝင်တို့ရင်းဆိုတာဖြစ်လာသူကမှဆိုမနာလိုတဲ့စိတ်တွေဝင်တို့တဲ့စိတ်တွေဘာကြောင့်ဖြစ်တော့လို့စိတ်စိတ်ကြည့်ပါနော်အတူတူချင်းမနာလိုတဲ့သဘောဟာဘာကြောင့်ဖြစ်တော့ဆိုမုန်းခြင်းသဘောကြောင့်အဖြစ်များတယ်ပေါ့ကိုယ်မုန်းတဲ့လူကြီးအစဉ်ပြေနေတော့ကောင်းတာတွေဖြစ်နေတဲ့ဆိုစိတ်ထဲမှာအများကမရှိဘူးခံရခက်တယ်အဲ့တော့ဘာကြောင့်အဲ့ဒီခံစားချက်မျိုးခံစားရမှာဆိုဒီမနာလိုမှုဆိုတဲ့အိတ်ကံကနှိမ့်ဆက်လို့ဘယ်လိုဖြစ်သွားတာကိုကတော့ထင်တာပေါ့ဒီလိုဒီလိုဖြစ်နေလို့ငါဆင်းရဲရတာအမှန်ကအဲ့ဒီလိုပုံမှာကိုကမရှိသေးဘူးမနာလိုလို့ကိုဆင်းရဲရတာဟုတ်တယ်မဟုတ်လားတကယ်လို့ကိုချင်းမြင်လို့တဲ့ပုံပုံတွေမှာကြီးပွားမဲ့ချမ်းသာမဲ့အဆင်ပြေမဲ့ဆိုရင်မနာလိုတဲ့အကြောင်းဖြစ်ချင်ရှိတာမရှိဘူးကိုမုန်းတဲ့လူအဆင်ပြေအဆင်ပြေမှလာနေမနာလိုမှုဆိုတာဖြစ်တာအဖြစ်များပဲဒါကြောင့်ဘုံမြင်တယ်များတော့ဖြစ်မနာလိုမှုကိုဖြစ်
ဖြစ်ခြင်းကတော့များသောအားဖြင့်ဝန်တို့မှုကိုဖြစ်စေတယ်။ဒါကတော့အလုံးဝထင်ရှားတယ်လို့ထင်ပါတယ်။ဟုတ်လား။ကိုချင်းတဲ့တော့တဲ့အရာတွေနဲ့တဘာဝသူတွေကိုမဆက်ဆံစေခြင်းမို့ဆိုတာကတော့သူတို့စေတူသားတွေမှာအကြီးအကျယ်ကိုမရှိဘူးလား
။
ရှိတယ်နော်။ဒါကြောင့်ပြေလာတော့တဘာဝလို့ဖြစ်ခြင်းမုံခြင်းဖြစ်လာလို့ရှိရင်အကျိုးရတဲ့အနေနဲ့မနာလိုခြင်းဝန်တိုခြင်းဆိုတဲ့အကျိုးမြတ်တဲ့တရားကြီးဖြစ်လာတယ်။မနာလိုခြင်းဝန်တိုခြင်းတွေဖြစ်ပြီးဆိုရင်တော့သောတော်ကပြောရင်းဘေးကြီးအန္တရာယ်ကြောက်စရာတွေဆိုတာဆက်ပြီးတော့ဖြစ်လာတယ်ပေါ့။ဒါကြောင့်ဖြစ်ခြင်းမုံခြင်းကဘာတွေဆက်ဖြစ်နိုင်မလဲဆိုတဲ့အကျိုးရတဲ့အပိုင်းမှာအတူချုပ်ပြောရမယ်ဆိုရင်ဒီတက်ကပညာတုတ်တန်ကမနာလိုခြင်းဝန်တိုခြင်းမှတည်ဆင်းရဲချမ်းသာခြင်းစီတို့ဆိုပြီးအဲ့ဒီဆိုကြရတဲ့ဒီဖြစ်ခြင်းမုံခြင်းကမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်။ဒါကြောင့်ဒီတော့ပေါ့တော်တော်ကတက်ကပညာတုတ်တန်များပေါ့နော်ဒီပြင်ဒီပြင်တရားတွေကိုအရင်တို့သိလာပြီးတော့ပြောမယ်ဆိုလို့ရှိတယ်။ဖြစ်ခြင်းမုံခြင်းကြောင့်ဖြစ်လာတဲ့ဆင်းရဲဒုက္ခတွေကအလွန်တရာမှများပြားတယ်လို့ဆိုရတယ်။ဆိုရပါစို့အရင်တို့ဓမ္မဝရပါဠိတော်မှာကာထာလေးတစ်ခုဖြစ်ခြင်းနဲ့ပတ်သက်ပြီးတော့ဒါတိုင်းဟောထားတာတစ်ခုရှိတယ်။နော်ပေးတယ်လို့လည်းကြားဖို့ပေါင်းကြားဖို့မယ်လို့ထင်ပါတယ်။ပေမတော်ဇာယတိတော့ကိုပေမတော်ဇာယတိပညာပေမတော်ဝိပ္ပဗုဒ္ဓတာမတိတော်ကိုကုတော်ပညာတဲ့ကာထာလေးတစ်ခုရှိတယ်။ပေမတော်ချစ်ခင်နှစ်သက်ခြင်းညာတောတော်ရှုရင်ရင်တို့ဒီဇာတိဖြစ်လာရတယ်။ဘာချစ်ခြင်းညာရှုရင်ရင်ဆိုတာဖြစ်တယ်။ပေမတော်ချစ်ခင်ခြင်းညာပေရန်ဘေးတို့ဒီဇာတိဖြစ်ကုန်ပြီ။အကြောင်းမပေါ်ရန်ဘေးကြောက်စရာတွေတရားချင်းအကြောက်တရားတွေဒါတွေဟာချစ်ခြင်းညာဖြစ်လာ။ဘာချစ်ခြင်းညာရှုရင်ရင်ဆိုတာဖြစ်တယ်။ချစ်ခြင်းညာဘေးတွေဆိုတာဖြစ်တယ်။ဒါတော့လက်တွေ့ဒီကရမတို့အရင်ကစဉ်းစားကြည့်မယ်ဆိုရင်ကိုလွယ်လွယ်ကူကူသိနိုင်ပါတယ်။ကိုယ်ပေါ်မှာဆိုးရိမ်နေရတာ၊ကြောက်နေရတာများသောအားဖြင့်ရှိရတဲ့မျက်လို့ရတဲ့အရာတွေနဲ့ပတ်သက်ပြီးတော့ဖြစ်နေရမှာပေါ့။ဒီနေရာမှာချစ်ချင်းဆိုတာကလည်း level ကအခြေကြီးပဲ။နော်။ကိုယ်ခန္ဓာကိုယ်ချစ်တယ်ရှိတယ်၊ပြဘာခန္ဓာကိုယ်ချစ်တယ်ရှိတယ်၊ပစ္စည်းဥစ္စာတွေအပေါ်မှာချစ်တယ်ရှိတယ်။ချစ်ချင်းဆိုတာက level ကအခြေကြီးပေါ့ဟုတ်လား။အဲ့ဒီချစ်ခင်မျက်လို့နှစ်သက်မှုတွေများရင်များတော့ချစ်ချင်းကြောင့်ဖြစ်တဲ့ဆိုးရိမ်မှုတွေချစ်ချင်းကြောင့်ဖြစ်တဲ့ဘေးတွေဆိုတာကိုယ်ပေါ်မှာရှိလာမှာပဲဟုတ်လားဒါကြောင့်လက်စွာပြန်လာပေမတော်ဝိပဿနာကချစ်ချင်းကလည်းကင်းလို့အောင်ကြိုးစားနိုင်တဲ့ပုဂ္ဂိုလ်မကြိုးစားအပ်တော့ချစ်ချင်းကလွတ်မြောက်မယ်ဆိုလို့ရှိရင်လက်တိတော်ကိုယ်ပေါ်တွေဆိုးရိမ်ရင်ဆိုတာမရှိနိုင်ဘူးပဲဟုတ်လားကိုယ်တော်ပညာဘေးဆိုတာလည်းဘယ်မှာရှိပါမလို့လို့လက်စွာပြန်ပေါ်တာနော်ဒါကြောင့်ဒီကဘောင်းတော်တော့အဲ့ဒီကထာလေးအမှတ်သားစရာကောင်းပါချစ်ခြင်းကြောင့်ဆိုရင်လည်းချစ်ခြင်းကြောင့်ဘေးဖြစ်ရတယ်။ချစ်ခြင်းကလွတ်မြောက်မယ်ဆိုရင်ဆိုရင်လည်းဖြစ်ချင်ရှိဘူး။ဘေးဆိုတာလည်းဖြစ်ချင်ရှိဘူး။ဟုတ်လား။အဲ့တော့ဒီလိုဒီအခြေအနေနဲ့ပတ်သက်ပြီးတော့တယုတ်ပါဠိတော်ထဲမှာပဋ္ဌာန်းတဲ့ဓာတ်တော်တစ်ခုရှိတယ်။ယေသောဗျာကာရဘာမှာဒီလိုဥရဝေလာကပ္ပဏီဘုံမှာတရင်တော်တော့ဘဒ္ဒရကလို့အမိယာရေဇွာကြီးတယောက်ကယေသောဗျာကြီးရောက်လာတယ်ကျောင်းလာပြီးတော့မြတ်စွာဘုရားကိုမေးနေပေါ့မြတ်စွာဘုရားတဲ့ဘုရားတပည့်တော်ကိုစင်းရင်ဖြစ်ခြင်းစင်းရင်ချုပ်ခြင်းကိုဟောကြားတော်မူပါဘုရားတဲ့သူမေးတဲ့မေးခွန်းကအကြီးကြီးပဲနော်စင်းရင်ဖြစ်ခြင်းစင်းရင်ချုပ်ခြင်းကိုဟောပေးပါတဲ့အဲ့လိုမြတ်စွာဘုရားကိုတောင်းပန်တော့မြတ်စွာဘုရားကဒါကကြီးတဲ့အဲ့လိုဆိုလို့ရှိရင်စင်းရင်ဖြစ်ခြင်းစင်းရင်ချုပ်ခြင်းနဲ့ပတ်သက်ပြီးတော့တဲ့နေမှာဟိုးအတိတ်ကာလတုန်းကဒီလိုဒီလိုအကြောင်းတွေကြောင့်ဆင်းရဲဖြစ်ခဲ့တယ်ဆင်းရဲချုပ်ခဲ့တယ်လို့အတိတ်ကာလကဖြစ်ရတဲ့ကိုအခြေခံပြီးတော့တင့်ကုန်တာဆင်းရဲဖြစ်ခြင်းဆင်းရဲချုပ်ခြင်းကိုဟုတ်ပဲဆိုရင်တင်ကဒါငိုလုံးကဖြစ်ခဲ့တဲ့ကိစ္စတွေပါဟုတ်ချင်ပါဟုတ်ပါမှလို့တင့်ရဲ့စိတ်ထဲမှာဂျုံမားတန်တရားတွေဖြစ်နိုင်တယ်ဟုတ်လားနောက်အနာဂတ်မှာဖြစ်မဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဆင်းရဲဖြစ်ခြင်းဆင်းရဲချုပ်ခြင်းကိုဟုတ်ရတယ်ဆိုရင်လည်းတင့်ရဲ့စိတ်ထဲမှာအာဒါကနောက်ကျမှဖြစ်တဲ့ကိစ္စဆိုတော့ဟုတ်ချင်ပါဟုတ်ပါမှလို့တန်တရားဝင်နိုင်နေတယ်ဒါကြောင့်တင့်ကုန်အတိတ်ကာလနဲ့ပတ်သက်ပြီးတော့အနာဂတ်ကာလနဲ့ပတ်သက်ပြီးတော့ဆင်းရဲဖြစ်ခြင်းဆင်းရဲချုပ်ခြင်းကိုငါမဟောဘူးတဲ့အခုလုံးလုံးစင်ဟုတ်လားမှန်ပါဒီနားမှာထိုင်နေတဲ့တင့်ကိုဒီနားမှာထိုင်နေတဲ့ငါကဟောမြတ်စွာဘုရားသုံးလုံးထားလို့နော်အခုလုံးလုံးစင်ဒီနားမှာထိုင်နေတဲ့ငါကဒီနားမှာထိုင်နေတဲ့တင့်ထိုင်ရမထဆင်းရဲဘာကြောင့်ဖြစ်တယ်ဆင်းရဲဘာကြောင့်ချုပ်တယ်ဆိုတာကိုထိုင်ရမထသိအောင်ငါပြောမယ်တဲ့ဘလို့ရှိမှလည်းကောင်းတယ်ဟောပြောချက်နော်ဒေတာလာကိုအကြောင်းပြပြီးတော့လည်းဆင်းရဲဖြစ်ခြင်းချုပ်ခြင်းကိုမဟောနာရကလာနဲ့ပတ်သက်ပြီးတော့လည်းဆင်းရဲဖြစ်ခြင်းချုပ်ခြင်းကိုသူမဟောဘူးလေဆရာဗျာခုလောလောဆယ်ထိုင်နေတဲ့တင့်ရှိမှထိုင်နေတဲ့နာမှာဒီနာမှာထိုင်နေတဲ့တင့်ကိုဆင်းရဲဖြစ်ခြင်းချုပ်ခြင်းကိုဟောပဲအဲ့တော့တင့်ကိုမင်းနေတဲ့တင်ကျိုက်တို့သဘောကျတယ်ဖြေပါတဲ့ဆရာဗျာ
ဟောဒီဥဒဝေလကပ္ပမိဘုံမှာတစုံတယောက်ဒုက္ခရောက်လို့တစုံတယောက်ဆင်းရဲလို့အကြီးအကျယ်ဆင်းရဲလို့သင်ဒုက္ခရောက်เสียဖြစ်နိုင်တယ်တစုံတယောက်တော့ပုဂ္ဂိုလ်ဒီဥဒဝေလကပ္ပမှာရှိကလားတဲ့အဲ့လိုမေးတဲ့အခါကျတော့ဆရာကြီးကရှိပါလေခင်ဗျာတဲ့တစုံတယောက်ဒုက္ခရောက်လို့ဘုရားတိတော်ဒုက္ခရောက်သွားနိုင်တယ်အဲ့ဒီလိုတစုံတယောက်ဒီအများကြီးရှိတယ်တဲ့ဒီဥဒဝေလကပ္ပလေးမှာဒါဖြစ်ရင်တစုံတယောက်ဒုက္ခရောက်တော့တင့်မှာဒုက္ခရောက်စင်ရမရှိဘူးအဲ့လိုတစုံတယောက်ပေါ်ရှိသလားတဲ့အဲ့လိုလူတွေလည်းရှိတယ်တဲ့သူတို့ဘလောက်ပဲဒုက္ခရောက်ရောက်ဒီလိုဘာမှစိတ်ဆင်းရဲရမလို့တဲ့ဒုက္ခရောက်စရာမလို့တဲ့တော့အဲ့လိုလူမျိုးတွေလည်းအများကြီးရှိပါလေတဲ့ဥဒဝေလကပ္ပမှာအဲ့လိုဆိုရင်တခါကြီးတင့်ကောင်ကမေးပါတော့တယ်ဒီပြုံတယောက်ဒုက္ခရောက်ရင်တော့တင့်ဆင်းရတယ်ဒီတစုံတယောက်ဒုက္ခရောက်ရင်တော့တင့်မဆင်းရဘူးဟုတ်လားအဲ့ဒီလိုဖြစ်တာအကြောင်းတရားကဘာလဲ။ဟိုသူ့ကိုပဲပြန်နေတာနော်။တစုံတယောက်ဒုက္ခရောက်ရင်တော့သူဆင်းရဲရတယ်။ဒီတစုံတယောက်ဒုက္ခရောက်ရင်တော့သူမဆင်းရဲ။ဒီလိုဘာကြောင့်ဖြစ်ရတာလဲ။အဲ့လိုမေးတဲ့အခါကျတော့ဒကာကြီးကစဉ်းစားပြီးဖြေတယ်။မြတ်စွာဘုရားရဲ့ဒီဥပ္ပဝေဒကပ္ပထဲမှာတချို့အပေါ်မှာမိရောတန်ရုံနဲ့ရှိတယ်၊ခင်မဲမှုရှိတယ်၊ရင်းနှီးမှုမြန်နှုံးမှုရှိတယ်။အဲ့ဒီလိုလူတွေဒုက္ခရောက်တယ်ဆင်းရဲတယ်ဆိုရင်တော့တပည့်တော်ဒုက္ခရောက်နိုင်တယ်ဟုတ်လားဒါပေမဲ့တချို့လူတွေကြတော့တပည့်တော်တန်ရုံနဲ့ရှိတာချစ်ခင်တာနဲ့လို့တာဘာမှမရှိဘူးတချို့ဆိုရင်ရှိမှတော့မှမသိဘူးဆိုတော့အဲ့လိုလူတွေဒုက္ခရောက်မယ်ဆိုရင်တော့တပည့်တော်ကဘာမှဒုက္ခရောက်ခြင်းအကြောင်းမရှိဘူးဆိုတော့သူအဲ့လိုဖြစ်ရဲ့နော်ဒါပေမဲ့ဘာလို့ပြောတော့ရိုးရိုးလေးပါဟုတ်လားဒါကြောင့်တရားမလို့ဦးရင်တို့မှလည်းပဲနောက်တစ်စုံတယောက်ဒုက္ခရောက်လို့ကိုယ်ပါဒုက္ခရောက်စရာအကြောင်းရှိတယ်အဲ့လိုတစ်စုံတယောက်တွေအများကြီးရှိတယ်တစုံတယောက်ဒုက္ခရောက်တော့ကိုယ်မှာဒုက္ခရောက်သွားတဲ့အကြောင်းမရှိဘူး။အဲ့လိုတစုံတယောက်တွေလည်းအများကြီးရှိတယ်။ဟုတ်လား။ဘာကြောင့်ကိုယ်မှာဒုက္ခဖြစ်လာတယ်။ဘာကြောင့်ကိုယ်မှာဒုက္ခမဖြစ်တာလဲ။ဟောအဖြေကဘယ်လိုပေါ်သွားလဲ။ချစ်ခင်နဲ့တဲ့မျက်နှာမှုဆိုတာအဖြေကပေါ်သွားတယ်။အဲ့ချစ်ခင်နဲ့တဲ့မျက်နှာမှုရှိတဲ့ပုဂ္ဂိုလ်ရဲ့အပေါ်မှာဒါကဒုက္ခရင်ကိုဒုက္ခရောက်။ချစ်ခင်မျက်နှာနဲ့တဲ့မှုမရှိတဲ့ပုဂ္ဂိုလ်ရဲ့အပေါ်မှာသူတို့ဒုက္ခရောက်ရင်ကိုဒုက္ခရောက်စေချင်မရှိ။အဲ့တော့မြတ်စွာဘုရားကဘာပြောလဲဆိုတော့ဒါကြီးအဲ့လိုဆိုရင်ဒုက္ခဖြစ်ခြင်းဒုက္ခချုပ်ခြင်းနဲ့ပတ်သက်ပြီးအဲ့ဒီအကြောင်းတရားကိုသင်ကိုယ်တိုင်လည်းရှင်းပြီးပြီတဲ့မြတ်စွာဘုရားတေတနာရမှာဘလို့ကျွမ်းကျင်တယ်ဆိုတာစဉ်းစားနော်ဒုက္ခဖြစ်ခြင်းဒုက္ခချုပ်ခြင်းကိုပါတဲ့တော့သင်ကိုယ်တိုင်လည်းရှင်းပြီးပြီတဲ့ဒါကြောင့်မို့လို့အတိတ်ကာလတုန်းကဖြစ်ဖြစ်ခဲ့တဲ့များတော့ဒုက္ခတွေကဒီဖြစ်ခဲ့တဲ့မျက်နှာမှုကြောင့်ဖြစ်တယ်လို့သင်မှတ်ရတယ်နောက်အနာဂတ်မှာဖြစ်ဖြစ်တဲ့များတော့ဆင်းရဲဒုက္ခတွေလည်းပဲဒီချစ်ခင်နဲ့တဲ့မျက်နှာမှုကြောင့်ဖြစ်တယ်လို့သင်မှတ်ရတယ်။ခုလိုလိုစေဖြစ်နေတဲ့ဆင်းရဲဒုက္ခတွေကလည်းချစ်ခင်မျက်နှာနဲ့တဲ့မှုကြောင့်ဖြစ်တာလို့သင်အမှန်တိုင်းသိရတယ်လို့။အဲ့လိုမျိုးမြတ်စွာဘုရားကအမိရှိတော်ဒကာကြီးကတကယ့်ကိုတအားတော်နဲ့သူသဘောချအောင်ပါလေ။ဝမ်းမြောက်ဝမ်းသာနဲ့ပါပြောလို့ဆိုတော့မြတ်စွာဘုရားတဲ့ချစ်ခင်နဲ့တဲ့မျက်နှာမှုကြောင့်ဆင်းရဲဒုက္ခဖြစ်ရတယ်ချစ်ခင်နဲ့တဲ့မျက်နှာမှုမရှိလို့ဆင်းရဲဒုက္ခချိုးရတယ်ဆိုတဲ့ဇာတ်ဟာအလုံးမကောင်းမှုမှန်ကန်တဲ့ဇာတ်ပါတဲ့။ဘာဖြစ်လို့လဲဆိုတော့တပည့်တော်မှာအလုံးချစ်ရတဲ့ရှိတော်ဝါတိဆိုတဲ့ငယ်လေးတယောက်ရှိတယ်။သူရဲ့သားလည်းဖြစ်ခြင်းဖြစ်မယ်၊မျိုးလည်းဖြစ်ခြင်းဖြစ်မယ်ပေါ့နော်။အဲ့ဒီရှိတော်ဝါတိကမြို့ပြင်ထဲမှာနေရတယ်။အဲ့တော့မနေ့မင်းလာလို့ဆိုလို့ရှိရင်ဒီရှိတော်ဝါတိမင်းမကောင်းရလားချင်းချင်းသားသားမှာရှိရလားဆိုပြီးတော့သူ့ရဲ့အခန်းစီတရားကိုသိရအောင်သူအငြင်းထွက်ရတယ်ဟုတ်လားအဲ့ဒီအခန်းစီတရားကိုထုတ်လိုက်ပြီအဲ့ဒီလူပြန်မလာမချင်းတပည့်တော်မှာစိတ်မချလက်မချဖြစ်ပြီးတော့စိုးရိမ်နေရတယ်ပူပန်နေရတယ်ဒါကြောင့်မို့လို့ချစ်ခင်နဲ့တဲ့မျက်နှာချင်းကြောင့်စိုးရိမ်မှုဆင်းရဲမှုတွေဖြစ်ရတယ်ဆိုတာအလွန်မှမှတ်တယ်လေဆိုတာကိုသူ့ရဲ့လက်တွေ့လေးကိုကြောက်လို့သူကထောက်ခံနေတယ်ဟုတ်လားဒါကြောင့်ပြည့်တော်ဘောတော်ကောင်းလို့ထံရမထတိနိုင်တယ်လို့မြတ်စွာဘုရားပြောတာလေဆင်းရဲဖြစ်ခြင်းဆင်းရဲချုပ်ခြင်းဟုတ်တယ်မဟုတ်လား။ဘာကြောင့်ဆင်းရဲဖြစ်နေတာ။ချစ်ခင်ဖြစ်တဲ့မျက်နှာမှုနော်။တရားကိုကောင်းရင်လောဘဟုတ်လား။လောဘဆိုတာသူရဲ့အကျင့်စာလို့လည်းအများကြီးမဟုတ်လား။ချစ်ဖြစ်တဲ့များတော့ဒုက္ခတွေကဒီလောဘကြောင့်ဖြစ်နေတာပဲလေ။ဟုတ်လား။ဒါကြောင့်ပြည့်တဲ့ကောင်းတဲ့ဘဝတို့ချစ်ခြင်းဆိုတဲ့တရားတွေတော့ဆိုရင်မှုပူလောင်မှုဟုတ်လား။ဘေးအန္တရာယ်အမျိုးမျိုးကိုဒါဖန်တီးနေဆိုတာမတင်ရှားဘူးလား။သင်ရှားတယ်။ဒီဒါချစ်ခြင်းကြောင့်ဖြစ်လာတဲ့နောက်ဆက်တွဲအကျိုးရတဲ့တွေပေါ့။ဆိုတော့ကပြောရတာတော့ပြိတ္တာမရှိရဘူးပြောရင်နော်ခုတာကတိကျတုတ်တန်လေးတွေမှာပြောထားတာလေးတွေကိုအရင်တို့ထည့်သွင်းပြီးပြောတာပေါ့အဲ့တော့ဘုံကြီးရောက်ဖြစ်လာတဲ့ဆင်းရဲဒုက္ခကတော့ဘယ်လိုလဲ။ဟောသူကပို့လို့တော့ကြောက်စရာတော့ဒီဘုံကြီးမျိုးကိုအခြေခံပြီးတော့လောကကြီးမှာရှင်းစစ်မှုလေးကောက်ကျင်မှုလေးကြားမှုမနာတာအင်မတန်ကြီးမားတဲ့ဒုက္ခတွေကိုဖန်တီးနေကြတာလည်းမရှိဘူးလားရှိနော်ဒီဘုံကြီးမျိုးကိုအခြေခံပြီးတော့အချင်းချင်းဒုက္ခပေးရတာ မုံဒီနေတဲ့ကာယကံရှင်ကိုယ်တိုင်းလည်းဆင်းရဲတယ်လို့အမုံဒီခံရတဲ့ပုဂ္ဂိုလ်မှလည်းဆင်းရဲအောင်လုပ်ကြတဲ့အတွက်ကြောင့်ဒုက္ခရောက်ကြရတယ်ဒီနေရာမှာမုံနေဆိုတဲ့ပြာမုံတဲ့ပုဂ္ဂိုလ်မှလည်းမတတ်တာမုံခံရတဲ့ပုဂ္ဂိုလ်မှလည်းတခါတည်းရမှာမတတ်တာသူကဒုက္ခပေးမယ်ဆိုရင်ဒါဒုက္ခရောက်နေတာပေါ့ဟုတ်တယ်မဟုတ်လားဒီမုံနေတဲ့ပုဂ္ဂိုလ်ရဲ့ကာယကံရှင်ကိုယ်တိုင်းမှာတော့နော်နောင်တရစရာအလုပ်တွေနောင်တရစရာအကျိုးတွေမဒီလိုအလုပ်တွေအကျိုးတွေကိုလုံနှိပြောမိပြီးတော့အချိန်မှာအကြီးအကျယ်နောင်တနဲ့ပူပန်ရတဲ့တွေဆင်းရဲရတဲ့တွေဒါကြောင့်ဘေးကကောင်းတယ်အောင်လို့တစုံတယောက်ပေါ်မှာမုန်းမိနေဆိုလို့ရှိရင်အဲ့ဒါနောင်တရစရာတွေဖြစ်တဲ့တင်ဆိုတာကိုသတိထားရမယ်သူ့ပေါ်မှာကိုကမကောင်းတာနဲ့မတင်တော်တာတွေကိုလုံနှိနဲ့ပြောမိနေဆိုရင်ကိုလွတ်ထားတဲ့ကိုကာယကကိုပြောထားတဲ့ကိုဝစီကဒီဘုံမှာတော့မမဘူးနော်ကိုယ်ကာယကကိုတန်ကြံဖဲ့တင်အတန်နဲ့မလွဲတတ်ချင်းတဲ့ဟုတ်လားကိုဝစီကကိုတန်ကြံဖဲ့တင်တန်နဲ့မလွဲတတ်ချင်းဒါကြောင့်မုံရင်းဒီကာယကရှင်ကိုတောင်းတတရားတွေနဲ့အကြီးကြီးပူပန်ရစေတဲ့အဲ့ဒီမုံနာတွေကိုအောင်းတယ်ဖော်ရမယ်ဆိုရင်တော့မုံခံရတဲ့တတ္တဝါတွေဒီမှာလည်းအကြီးကြီးရှင်ရတဲ့ဟုတ်လားတရားပိတဲ့ပုံလို့မုံမင်းဆိုတာလည်းကျမပညာကောင်းတယ်နော်တချို့တကယ်မုံမီဆိုတော့ဒီတဘောရတယ်မကဘဲနဲ့တရားရာဆက်ဆက်ဒုက္ခပေးရတာဆင်းရဲစေရတာလည်းမရှိဘူးလားရှင်နော်တမင်မွေးရင်ကြာစားရင်ငါဇလန်လေးပြောရမယ်ဆိုတော့ကောင်းမှာပေါ့ဟုတ်လားသို့တော်လည်းဒါလေးကလူတိုင်းသိနေတာဆိုတော့ကိုယ့်အကိုစင်စားရှင်းရှင်းပြီးလို့ကြည့်နေတယ်လည်းမသိနိုင်ဘူးလားသိနိုင်ဒါကြောင့်ပိဋကတ်ပေါ်မှာလို့အမုန်းတရားတွေဆိုတာလည်းတကယ်ပါပူပါနေခါသေးတယ်ဆိုတာသင်ရှားပါတယ်။ဒါကြောင့်ချက်ချင်းဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းတရားဆိုတော့ကပြောနေပြီ။ဟုတ်လား။ချက်ချင်းဆိုတာအလိုဆန္ဒကြောင့်ဖြစ်တယ်။ချက်ချင်းမုန်းငင်းကြောင့်လည်းဖြစ်တယ်။ဟုတ်လား။ခုပြောလိုက်တာကတော့ချက်ချင်းကြောင့်ဖြစ်လာတဲ့အကျိုးရလားချက်ချင်းမုန်းငင်းရဲ့အကျိုးတရားပေါ့။အခြေချင်းပုံရဲ့အကျိုးတရားကိုဦးဇင်းတို့သက္ကပညာတုတ်တန်ရဘယ်လိုပြောရလဲ။အိတ္တာမရှိရာကိုဖြစ်စေတယ်။အခြေချင်းပုံရင်းဒီဘာကိုဖြစ်စေလဲ။အိတ္တာမရှိရာကိုဖြစ်စေတယ်။အိတ္တာမရှိရာဒီဘေးလေးရံလေးအန္တရာယ်ကိုဖန်တီးလိုက်တယ်။ဟုတ်ရဲ့လား။ဒီနောက်တစ်ချက်ကဘာပြောလို့။ခြေချင်းဒီစိုးရိမ်ရင်ပူလောင်ရင်ကြောက်ကြခြင်းတွေကိုဖြစ်စေလိုက်တယ်။ဆင်းရဲဒုက္ခများစွာကိုဖန်တီးမယ်။ပုံရင်းဒီလည်းပဲပူလောင်မှုတွေဆင်းရဲမှုတွေခါးသိမ်းမှုတွေကိုအများကြီးဖတ်တည်နိုင်တယ်လို့ချက်ချင်းမုန်းရင်အကျိုးတရားတွေကိုနော်ဒါကမှလို့ဦးဇင်းတို့ပြောရဆိုရင်ကိုယ်နိုင်ွယ်ရမရှိဘူး။ဒါနဲ့ဦးဇင်းကဘာဆက်ပြီးတော့ပြောရင်လို့ချက်ချင်းမုန်းရင်ကြောင့်ဖြစ်လာတဲ့ဆင်းရဲဒုက္ခတွေကိုအခြေတုံးမပြောတာတော့ဆိုတော့ဒီလောက်ဆိုတဲ့ချက်ချင်းမုန်းရင်ကိုဘယ်လိုပေးရှာမလဲဆိုတဲ့ဒီလမ်းပိုင်းလေးကိုပြောချင်နေသေးလို့ဟုတ်လားအခြေချင်းပုံရင်းရဲ့အကြောင်းအကျိုးသဘောကိုဒီလောက်နဲ့ဦးဇင်းတို့ကရှင်းလိုက်တာပေါ့ဟုတ်လားဒီပါဆက်ပြောမလို့ချက်ချင်းပုံရင်းကိုဖယ်နိုင်အောင်ဘယ်လိုကြိုးစားမလဲဒီနေရာကျချက်ချင်းပုံရင်းကလွတ်မြောက်အောင်ဘယ်လိုအထောက်ကြမလဲဒါလေးဟုတ်လားအဲ့တော့ဒီနေရာမှာဦးဇင်းတို့ချက်ချင်းပုံရင်းကလွတ်မြောက်ခြင်းလေဆိုရင်ချက်ချင်းပုံရင်းရဲ့အကြောင်းတရားကိုဖယ်ရှားလိုက်ဖို့ပါပဲဆိုချက်ချင်းပုံရင်းရဲ့အကြောင်းတရားကိုစောစောကတက်ကပညာသုတ်တန်နဲ့ကပြတဲ့တို့ဘယ်လိုမှတ်ခဲ့မလဲအလိုဆန္ဒလို့မှတ်ခဲ့ရမယ်နော်အလိုဆန္ဒပြည့်ရင်ရှင်းတယ်အလိုဆန္ဒမပြည့်ရင်ဟုတ်ပဲအဲ့လိုဆိုရင်ချက်ချင်းမုန်းရင်မရှိခင်ဘူးဆိုရင်ဒီအလိုဆန္ဒဆိုတဲ့လောဘကိုဖယ်နိုင်မယ်ဆိုလို့ရှိရင်ချက်ချင်းမုန်းရင်ပြတ်သွားပါဟုတ်တယ်ဟုတ်လားအဲ့တော့ဒီလောဘတရားမတရားကံဖြစ်နေပြီနော်ဒုတိယကံဖြစ်နေပြီချက်ချင်းမုန်းရင်အဓိကလက်တွေဖြစ်နေပြီဟုတ်လားဒီဒါကြောင့်ပြတဲ့ပေါ်တော့ဒါကတော့အတူချက်ပြီးတော့ဖြေလိုက်တယ်ချက်ချင်းပုံရင်းကလုံးရအောင်ကြိုးစားအထုတ်နည်းပေါ့နော်အဲ့တော့ဒီလိုဒီနေရာမှာနည်းနည်းလေးတော့အကျေပြောချင်ပါတယ်နောက်ချက်ချင်းကိုဘယ်လိုဖယ်ရှားမလဲမုံရင်းကိုဘယ်လိုဖယ်ရှားမလဲသူ့ကိုကြတော့နှစ်ပိုင်းကအသေးလေးလေးပြောကြည့်ဟုတ်လားဒီနေရာမှာချက်ချင်းဆိုတာကတရားကိုကောက်ရင်လောဘလို့ပြောရတယ်နော်ဆွဲလန်းမှုဖက်တဲ့မှုမြင်တော့မှုဒီလိုတရားတွေကချက်ချင်းလို့ခေါ်တာဟုတ်လားအဲ့တော့ဒီနေရာမှာဦးဇင်းတို့အဲ့ဒီတုတ်တန်ဆိုပြီးတော့ဣတိယပါဠိတော်မှာမြတ်စွာဘုရားဟောတာနဲ့တုတ်တန်တော်ရှိတယ်။အဲ့ဒီတုတ်တန်ထဲမှာမြတ်စွာဘုရားဟောတာလေဒေသနာလေးတစ်ခုပေးထားတဲ့နေလန်လေးတစ်ခုပေါ့။ဘာပြောထားလဲဆိုတော့ဒီမိမာပင်တိအာဂတိနိစ္စံအတုပတိနောတဲ့။နော်။ဇာခဆိုတဲ့ဆွမဲ့မှုမိတော့မိနေမှုငိမ့်တဲ့ပုံအတွက်အတုပဘာဝနာခြင်းတော်ရှိဖို့အသုံးပြုရမယ်တဲ့။ဒီနေလန်လေးရှိရင်နော်။ကြာတော့ဆိုရင်ဆွမ်းမဲ့မှုတရားပြန်လောဘဆိုတဲ့ဒီချက်ချင်းတရားတွေကိုမတည်မီတော့ကိုငိမ့်တတ်ခြင်းတွေဆိုလို့ရှိရင်အတုပဘာဝနာကိုပွားများရတယ်အတုပဘာဝနာဆိုတာဘာပြောတာလဲ မိမိခန္ဓာရဲ့သဘောသူ့ဘာခန္ဓာရဲ့သဘောကိုအမှန်တိုင်းသိအောင်ကြိုးစားတာဒီနေရာမှာခန္ဓာဆိုတဲ့နေရာပါခန္ဓာက၅ပါးရှိတယ်လို့ပြောတယ်မှတ်ထားတယ်နော်ခန္ဓာဆိုတဲ့စကားလုံးလေးရဲ့အဓိပ္ပာယ်ဘယ်လိုနားလည်ထားတော့ခန္ဓာဆိုတာအပေါင်းအစုအစုအဝေးအဖွဲ့အစည်းဒါခန္ဓာရဲ့အဓိပ္ပာယ်နော်ရုပ်ကလည်းလေးရဲ့စုစည်းတာပေါင်းစုတာလို့ဒါရုပ်ခန္ဓာလို့ပြောမယ်ပေါ့သောစိတ်ညာယခိတ္တညာယပြောမယ်ဆိုရင်တော့ဒီစေတေရဲ့အစုအဝေးကိုဒါရုပ်ခန္ဓာပေါ့ဟုတ်လားအေးရုပ်ပိုင်းဆိုင်ရာအပေါင်းစုကိုတစ်ခုနောက်နာမ်ပိုင်းဆိုင်ရာအပေါင်းစုတွေပါတယ်လို့၄မျိုးခွဲပြီးတော့ကြားထားတယ်ဝေဒနာခန္ဓာဆိုရင်ခန္ဓာမှုအစုအဝေးသင်္ခါရခန္ဓာဆိုရင်ပတ္တာမှုအစုအဝေးသင်္ခါရခန္ဓာဆိုရင်ပြုလို့ရှိဆုံးမှုစေတနာကောင်းဆောင်တဲ့စေတသိက်တရားတွေပေါ့ဒါသင်္ခါရအစုအဝေးဟုတ်လားပြီးတော့ကတော့ဝိညာဉ်ရဲ့ခန္ဓာဆိုရင်သိဖို့အစုအဝေးဆိုပြီးတော့နာမ်ခန္ဓာကျတော့လေးမျိုးခွဲပြီးတော့ကြားတယ်။သူကသိဖို့အင်တာနက်ခက်ခဲနေနေပေါ့ဟုတ်လားဒီနေရာတော့ဥဒိစ္စလို့အတုပဘာဝနာကိုပွားများရမယ်။မိမိရဲ့ခန္ဓာကိုအမှန်တိုင်းသိအောင်ကြိုးစားရမယ်ဆိုတာကဒီယူဘက်ခန္ဓာနဲ့ပတ်သက်ပြီးတော့အမှန်တိုင်းသိအောင်ကြိုးစားရမယ်လို့အဓိကဆိုတာ။သောဝေယနာတို့တင်ညာတို့သင်္ခါရတို့ဝိညာဉ်တို့ဆိုတဲ့နန္တရားတွေဆိုတာသတိမျက်စိနဲ့မြင်လို့ရတဲ့အရာတွေလည်းမဟုတ်ဘူးနန္တရားတွေပေါ့သူတို့ကပုတ်ပြီးတော့လုံညံ့နေတိမ်ပွေနေနဲ့နေနေပေါ့ဒီယူဘခန္ဓာကတော့သတိမျက်စိနဲ့ကိုမြင်နေတာပဲလေဟုတ်တယ်မဟုတ်လားသတိမျက်စိနဲ့မြင်နေတာနော်ဒီစဘဲအစားအခြင်းငယ်ဆုံးသုံးတဲ့ကုသတာနောက်ပြီးတော့ဒီစဘဲအစားခြေဘဝအဆုံးဒီကိုယ်ဝင်မြင်နေတာပဲဟုတ်လားအဲ့တော့အတုမဘာဝနာကိုပွားများနေရဆိုတာဒီခန္ဓာရဲ့မတင့်တယ်တဲ့သဘောတရားကိုအမှန်တည်းသိအောင်ကျင်းစားတာလုံးချင်ပြီးတော့စဉ်းစားတာမဟုတ်ဘူးစိတ်ကူးရင်ပြီးတော့တွေးနေတာမဟုတ်ဒီခန္ဓာဟာတကယ်မတင့်တယ်တဲ့သဘောဖြစ်လို့တကယ်မတင့်တယ်တာကိုအမှန်တည်းသိအောင်ကျင်းစားတာအဲ့ဒါအတုပဘာဝနာပေါ့နော်အဲ့ဒါကိုကျင်းစားလို့ရှိရင်ဇာကဆိုတဲ့မင်းငင်းနိုင်တယ်ချစ်ချင်းဆိုတဲ့တရားကိုဖေရှားနိုင်တယ်ပေါ့ဟုတ်လားဒီချက်နဲ့ပတ်သက်ပြီးတော့အရင်ဆုံးဓမ္မဝရပါဠိတော်မှာနော်မြတ်စွာဘုရားဟောထားတယ်သဘေယမင်းသားကိုဟောတာတဲ့ကာထာလေးတခုရှိတယ်။သဘေယမင်းသားဆိုတာကဒိဋ္ဌိတာကမင်းကြီးရဲ့သား။တခါမှသူကစကွယ်တဲ့ဘက်ကိုအတိုင်းတိုင်းနေလို့ဘင်းကြီးကသဘောကျပြီးတော့သူ့ကိုချီးမြှင့်စိတ်ပေးတယ်လို့ဆိုတယ်။တည်ငါတော့ပြီဟုတ်လား။အဲ့လိုပြီးတဲ့အဲမှာအလွန်ချုံးမလတ်ပါတဲ့ကာကြီးတယ်မလေးတယောက်လည်းပါတယ်လို့ဆိုတယ်။အဲ့ဒီကာကြီးတယ်မလေးကဒီခုနှစ်ရက်ကျော်မှပဲသူ့ကိုကပြအုံးတော်ခံပြောပြင်းနေတယ်။ဒုတိယဆုံးတော့အဲ့ဒီမှာဒီအဘေယမင်းသားကအကြီးအကျယ်ဒီကကြည်တယ်မာလေးပေါ်မှာဖြစ်နေတဲ့ချစ်ခင်မျက်နှာမှုကြောင့်တော့ဆိုရင်ရေပူလောင်နေအကြီးအကျယ်တို့မှာနှိမ့်ဆက်တာခံရတယ်ပေါ့အဲ့ဒါလည်းသူကမြတ်စွာဘုရားကြီးကိုရောက်သွားတာရောက်တော့မြတ်စွာဘုရားကအဲ့ဒီအကြောင်းအရာကိုသိတဲ့အတွက်ကြောင့်ကာထာလေးတခုပေါ်လာအဲ့ဒီကာထာလေးကဘုရားရှိခိုးမှာအလုံးမှသဘောကျတယ်ပြည့်တတ်လို့လည်းသဘောကျမယ်လို့ထင်ပါတယ်ကာထာဆိုတာကတူတူလေးနေပါဠိကြံလေးနေပေါ့တူတူလေးနဲ့ကြည့်အောင်အသေးပဲကိုအချင်းချင်းကြီးပြောတာပါလုပ်တဲ့အာရုံဆောင်တာလို့ဆိုရင်အလွန်ကြိုးရှိနိုင်ရင်ပေါ့။ဘာဟုတ်တာလို့ဆိုတော့ဧထပတ္တိမာလောကစိတ်တရာဇရတုပမာယထပါလိဝိတိတံတိလက်တိတံဘောဝိဇာနတံ၄ပါးတာလေးမများဘူး၄ပါးတင်နော်။ဧထပတ္တိမာလောကစိတ်တရာဇရတုပမာယထပါလိဝိတိတံတိလက်တိတံဘောဝိဇာနတံ၄ပါးကဘာပြောလို့ဆိုတော့ဧထလာကြပုံတော့ပေါ့မြတ်စွာဘုရားခေါ်လိုက်တာမတိထလာကြပုံတော့ဒါဆိုရတုပမမင်းစည်းတဲ့ယထာကဲ့သို့စိတ်တန်ဆန်းကျင်လေမင်းစည်းတဲ့ယထာကြီးကိုအလွန်ဆန်းကျင်လေဣမလောကဣခန္ဓာကိုယ်ဒီဟူသောလောကကိုပတ္တထကြည့်ကြပုံတော့တဲ့ပထမနှစ်ပိုက်လေးကဒါပြောတယ်နော်လာကြပုံတော့မင်းစည်းတဲ့ယထာကြီးကိုအလွန်တရားမှဆန်းကျင်လေဒီခန္ဓာကိုယ်ဒီဟူသောလောကကြီးကိုကြည့်ကြပုံတော့လောကကြီးကိုပြောလို့ဒီဩဃာလောကကြီးဒီထိုင်ရလောကကြီးကိုမျက်စိနဲ့မြင်လို့ဖြစ်မှာမဟုတ်ဘူးเนาะလောကဆိုတာဒီခန္ဓာကိုယ်ဒီဘင်းနဲ့လောကပဲသူဒီဘင်းနဲ့လောကတစ်ခုကိုယ်ဒီဘင်းနဲ့လောကတစ်ခုဟုတ်လားဒါဣမလောကံဒီလောကကိုပတ္တထကြည့်ကြဆိုတာဒီလောကဆိုတာသာလို့ပြောတာလေဒီခန္ဓာကိုယ်ကြီးကိုပြောတာအဲ့ဒါလဲဆိုတော့ပြောပုံကလေးเนาะလာကြပုံတော့မင်းစည်းတဲ့ယထာစည်းလို့အလုံးတရားမှစမ်းကြည့်တယ်ဒီခန္ဓာကိုယ်ဒီဟူသောလောကကိုကြည့်ကြပုံတော့အမေစီရဲ့ကားဆိုတာအဲ့ဒီခေတ်ကတော့မြတ်စွာဘုရားခေတ်ကတော့ဒါအစံကျေတော့ပစ္စည်းဖြစ်မှာပေါ့။ဓမ္မယတာနော်။မြင်ကတော့က၄ကောင်က၆ကောင်ကတချို့ယထာတွေဆိုအလုံးတရားစမ်းစမ်းကြည့်ရင်လောက်တာပါပေါ့။ တကယ်တော့ဒီခန္ဓာကိုယ်ဟာအဲ့ဒီယထာသင်းနဲ့အလွန်တူရင်ပေါ့မြင်မှဆိုတဲ့ယထာကလိမ့်ပြီးတော့ကျင်းနေပေါ့အဲ့လိုပဲဦးရှင်တို့နန္ဒရားတွေရဲ့ရှိဆုံးလို့ရောင်ဒီရုပ်ခန္ဓာကိုယ်ကြီးကလှုပ်ရှားနေရတယ်ဒါအချင်းချင်းလေးဥပ္ပါဥပေယဟကြည့်တာပါခုဦးရှင်တို့ခင်အနေနဲ့ဥပ္ပါပေးမယ်ဆိုရင်ဒီခန္ဓာကိုယ်ဟာအလွန်ဟိုစမ်းကြည့်ဆိုတိစောက်တယ်လေကာရစင်းနဲ့တူမယ်လို့လည်းပဲဆိုနိုင်ပါတယ်ဟုတ်တယ်မဟုတ်လားဒါပေမဲ့ကားထဲမှာတော့ခံစားတဲ့တည်းတိတဲ့တည်းဒီလိုနဲ့တရားတွေတော့မပါဘူးပေါ့တို့တော်တယ်ခင်ဒါကတော့ဒီလိုခန္ဓာကိုယ်ကြီးဟာအဲ့ဒီလိုရှင်တည်းနဲ့တူတယ်ဆိုတော့တော့မြတ်စွာဘုရားကအထက်ထက်ကတော့ဥပမာပေးထားတာတော့အမှန်ပဲဟုတ်လားခန္ဓာကိုယ်ကြီးဟာစံကျေတဲ့ရှင်တည်းနဲ့တူတယ်အဲ့ဒီခန္ဓာကိုယ်ကြီးကိုဘာလို့အောင်လို့ကြည့်ရမယ်အဲ့လိုကြည့်နိုင်လို့ခန္ဓာကိုယ်ရဲ့သဘာဝကိုအမှန်တည်းသိအောင်ကြည့်နိုင်လို့တကယ်လို့မြတ်အမှန်တည်းသိရတယ်ဆိုရင်တော့မတ္တိတန်ကောဝိစံနဲ့တက်ဝိဇာတံခန္ဓာရဲ့သဘောကိုအမှန်တန်သိကြတဲ့မြင်ရတဲ့ပုဂ္ဂိုလ်တွေကသင်္ဘောကပ်မိခြင်းတွေလက်တည်ရှိဟောရှိခင်ရင်းကိုဒီနေရာမှာကပ်မိခြင်းလို့အဓိပ္ပာယ်ကောက်လို့ရတယ်နော်အေးခန္ဓာရဲ့သဘောကိုအမှန်တန်သိတဲ့ပုဂ္ဂိုလ်မှာကပ်မိခြင်းဆိုတာမရှိဘူးယထဘာတိဝိပိဒံတိဟောခန္ဓာရဲ့သဘောကိုအမှန်တန်မသိကြတဲ့မမြင်ရတဲ့ပုဂ္ဂိုလ်တွေကတော့ဝိပိဒံတိဒီဒုက္ခတွေထဲမှာနှင်မောသွားနေတယ်ပြောဖို့မရင်းနော်ဒီလိုက်မှန်းညာလာကြပုံတော့မင်းစီရဲ့ယထာတိကိုအလွန်စမ်းကြည့်တဲ့ဒီခန္ဓာကိုယ်လေးဥတော်လောကကြီးကိုကြည့်ရလို့တော့ဒီခန္ဓာကိုယ်လေးဥတော်လောကကိုကြည့်လို့သိမယ်ဆိုရင်တက်မြင့်ခြင်းဆိုတာမရှိဘူးဒါကြောင့်လို့မကြည့်လို့မသိရဘူးဆိုရင်တော့ဒီပုဂ္ဂိုလ်ကနှင်မောသွားနိုင်မယ်တာပြောတာဒါကြောင့်ပြည့်တတ်သောသံဃာတို့ဒုက္ခတွေထဲမှာနှင်မောမနေခြင်းကိုဆိုရင်နော်ဒုက္ခတွေနဲ့မကပ်မြင့်ခြင်းကိုဆိုလို့ရှိရင်ကိုယ်ခန္ဓာလေးဥတော်ဒီလောကကိုအမှန်တိုင်းသိအောင်ကြိုးစားရမယ်ဟုတ်လားအမှန်တရားကိုစူးစမ်းမယ်ဆိုလို့ရှိရင်ဆိုရပါဆိုဦးဇင်းတို့အခုအတုပဘာဝနာဆိုတာနဲ့ပတ်သက်ပြီးတော့ကြောတော့တော့နာမိုင်းဆိုင်ရာတွေကိုအတားလေးခဏလောက်ထားလိုက်ရုပ်ပိုင်းဆိုင်ရာသိပါတဲ့မြင်ပါတဲ့သိလွယ်တဲ့မြင်လွယ်တဲ့ဒီရှိပတ်ခန္ဓာနဲ့ပတ်သက်ပြီးတော့နည်းနည်းလေးတော့အမှန်တိုင်းသိအောင်ကြည့်ကြည့်ပါလားစိတ်ထဲမှာဘလို့တွေအမြင်တွေအတွေးတွေပြောင်းလဲသွားနိုင်တယ်ဆိုတာလေဆိုရပါဆိုဒီခန္ဓာကိုယ်ကြီးကိုအခုဒီတိုင်းကြည့်လိုက်နော်အဝဝပေးထားတဲ့အမျိုးမျိုးအကြောင်းတင်တာရှိနေပေါ့။ဒါတိုင်းကြည့်နေဆိုရင်ဒုက္ခနာမှာအရှိတိုင်းမြင်ရတာဘာမြင်ရမလဲဆိုတော့သံသင်ရဲ့ဝိညာဉ်လေးရဲ့ခြေလေးလက်သေးလေးရဲ့ပွားလေးရဲ့အရှိဒီငါမျိုးမြင်ရတာကဒီတိုင်းကိုမြင်နေရတဲ့ပိစာဒါကိုတစားပင်စကားလို့ခေါ်တယ်။အရှိလေးရဲ့ငါးခုမြောက်ကုထံကသံသင်ဝိညာဉ်ခြေလေးလက်သေးပွားအရှိဒါရည်လည်းမြင်တာဒါလည်းဖုံးတာပေါ့ဟုတ်လားအဲ့လိုဆိုရင်ရှစ်ဆက်ပြီးတော့ကြည့်ကြည့်ပါဦးမသိနိုင်ဘူးလားဆိုသိနိုင်ပါဘာမှမသိနိုင်ရအကြောင်းရှိဆိုရပါဆိုစိတ်ကူးလေးနဲ့ဒီအခြေတူအခြေပါကိုခွာပြီးတော့ကြည့်ကြည့်ပါဒီအခြေတူအခြေပါရဲ့အောက်မှာဘာတွေရှိတယ်သိလန့်ကြီးရင်းနဲ့အသားကြီးကြီးရှိနေပေါ့ဒါသိကူးရင်လည်းမဟုတ်ဘူးဒါတကယ်ကိုအဖြစ်ဒါတကယ်ရဲ့တကယ်ကိုအဖြစ်နဲ့ဒါဒီတိုင်းပဲသာသဘောဝတရားကြီးပဲဟုတ်တယ်မဟုတ်လားအဲ့ဒီသွေးတန်ရဲ့ရဲ့နဲ့ဒါအသားမြင်ကြီးနော်သူ့ရဲ့နေရာသူ့ပါတဲ့နေရာပါသူ့နေရာတော့အယိုးလေးတွေပေါ်နေတယ်ပေါ့သူ့နေရာနဲ့သူ့ဒါသွေးသားနဲ့လိမ့်ကြံတာဟိုဒီအသားမြင်ကြီးကိုတွေ့ရတယ်အဲ့ဒီအသားကြီးကိုမျက်စိထဲမှာမြင်ကြည့်ပါအမျက်နှာဆိုတဲ့အပေါ်ခွာပြီးတော့ကြည့်ကြည့်ပါဒီအရေးပါရဲ့အောက်မှာဒီအသားရှိနေတယ်အဲ့ဒီအသားကိုမြင်နေတဲ့အခိုက်အတန့်မှာကိုယ့်ရဲ့စိတ်ထဲမှာအတွေ့အမြင်ဟာစောစောကမမြင်နိုင်တဲ့တော့ဘလို့မှမတူနိုင်ဘူးစိတ်ထဲမှာတက်တာမှုငြိမ်းချမ်းမှုထိုက်တဲ့နဲ့အနေအထားကိုရှားနိုင်တယ်။ဘာကြောင့်လဲဆိုတော့ရှင်းလန်းမှုရောသွားလို့ပဲ။ဟုတ်လားတရားကြီးမိုင်းညာနော်ဒီအသားကိုမြင်လိုက်လေဆိုရင်မမြင်နိုင်တော့ရှင်းလန်းမှုမရှိနိုင်ဘူး။ဟုတ်တယ်မဟုတ်လား။ဒါအဲ့လိုဆိုရင်ဆက်ပြီးတော့ကြည့်ပါဦး။ဒီအသားထဲမှာဘာမျိုးရှိနေလို့ဟုတ်တရားကိုတိတ်ယိုးတာပဲလို့မထင်နဲ့နော်တရားကတော့ယိုးယိုးပဲဟုတ်လားတရားကယိုးတာနော်တရားဆိုတာအယိုးယိုးလေးပဲစိတ်ကစမ်းနေနော်အခုဘာလို့ပြောလဲယိုးယိုးလေးတွေကိုပဲပြောတာဟုတ်လားအဲ့တော့ဒီအသားရောပါရှိအကျိုးတွေရှိတယ်အကျိုးတွေပါဦးကျင်းတို့ဒါခန္ဓာကိုယ်အသီးလေးကိုသွေးတွေကိုပို့နေသွေးရောတွေရှိတယ်ဒါပိုက်သေးသေးပိုက်ကြီးကြီးနဲ့တူနေသွေးရောတွေပေါ့နောက်အာရုံရောတွေရှိတယ်အဲ့ဒီအကျိုးတွေဟာဘလောက်ချင်များလို့ဆိုလို့ရှိရဆက်ထားမယ်ဆိုလို့ရှိရင်နဲ့မန်း6000လောက်တောင်ရှိနေတဲ့လူတရားမှာရှိတဲ့အကျိုးတွေဟုတ်လားတကယ်တော့ကိုရှုပ်ထွေးပြီးတော့သဘောပုံလို့ဟုတ်လားတိုက်ပုံကြီးဖြန့်ပြီးတော့အုတ်ထားလို့အကျိုးကြီးအကျိုးသေးအကျိုးနဲ့အသွေးတွေအကုန်လုံးရှက်ဆိုင်ပြီးတော့နေ အဲ့ဒါကိုဒါမှမဟုတ်ရင်တော့မြင်အောင်ကြည့်မယ်စိတ်ကူးနဲ့မြင်အောင်ကြည့်လို့မရဘူးလား
မရဘူ
းဒါပေမဲ့စိတ်ကူးထဲမှာမြင်ဖို့အတွက်ပကတိမျက်စိနဲ့မြင်ဖို့လိုတယ်နောက်တစ်စုံတစ်ယောက်ကိုမှတ်မိဖို့ဆိုတာသူ့ကိုအရင်မြင်ဖို့လိုတယ်သင်္ညာနဲ့အရင်မှတ်ရဖို့ပဲနော်အဲ့ဒါကိုမှတ်ဖို့အတွက်ဒီကိစ္စမှာအထောက်အကူပြုပစ္စည်းတွေအများကြီးရှိစုပုံပါတဲ့တွေရှိတယ်နောက်စားလဲပါအဲ့တော့လက်ဆောင်ပြေကအကုန်ရှင်းလင်းပြီးတော့ဟောတာလည်းရှိဆိုရပါစို့ဒီကုဋတာသမထာကိုစဉ်းစားနေတဲ့ပုဂ္ဂိုလ်ကပြေရောရတယ်ဘလို့ပေါ်တယ်ရှိတယ်ဘလို့အယောင်ရှိတယ်ဘလို့သွားလာနေရတယ်သိအောင်လုပ်ရတယ်ဟုတ်လားခိုင်ထားတော့အဲ့တော့ဦးဇင်းတို့အသားပြီးတော့အခုအကျော်ဟုတ်လားအဲ့ဒါပြီးရင်ဘာရှိရှစ်ဆက်ပြီးတော့ကြည်ဟမ်းမှာဘာတွေ့လဲတော့အယိုးတွေတွေ့မှာပေါ့ဒီအယိုးကတော့ခန္ဓာကိုယ်ကြီးတွေတကယ်အမာခံတိလျှောက်တာလေမရှိမဖြစ်ဖြစ်ရှိဒီအယိုးတွေမရှိဘူးဆိုလို့ရှိရင်ဒါကတော့ဦးဇင်းတို့ခန္ဓာကိုယ်ကြီးကအဝိဇ္ဇာတိခုလို့ခွေးကြသွားမှာပါဟုတ်တယ်မဟုတ်လားအယိုးကအမာခံတိလျှောက်တာလေအယိုးမှာအမာခံတိလျှောက်တဲ့တာဝန်ကိုလည်းယူထားတယ်အရေးကြီးတဲ့ပစ္စည်းတွေကိုကာကွယ်ထားတဲ့တာဝန်ကိုလည်းယူထားတယ်ဆိုရပါစို့ပုံနောက်ဆိုရင်လုံးဝအထီးမခံတဲ့အတွက်ကြောင့်လုံးလုံးချုံချုံအယိုးဟာမလုပ်တာပုတ်တာဟုတ်တယ်မဟုတ်လားသုံးတယ်သူ့ကိုချီလို့မင်းဟာထိတော့တယ်ကျန်တာအရှိကျေတက်တယ်ဒါပေမဲ့လည်းသိပါလားဟုတ်လားပြီးရင်ဆိုရင်တော့ဒီနံယိုးတွေနံယိုးကချင်းတယ်ပေါ့ဒါကြောင့်ပုတ်တာလို့ဆိုသူ့ပေါက်မှာအလုံးအရေးပါတယ်နှလုံးရဲ့အဆုံးဒီနှစ်ခုရှိတယ်။ဒါတွေကလုံးဝအချင်းကနှလုံးဆိုလို့ရှိရင်လည်းဒါပေမဲ့တော့ကျွန်တော်တို့အလုံးသိပါမယ်။တမိနစ်ကိုအချိန်မောင်းနော်ဘာလို့လဲ80လောက်သူရှုပ်နေပွားနေလုံးရတယ်။ဒီလိုလုံးကိုသူကြီးရောက်သွားဖို့အတွက်သူပြစ်ထုတ်နေရတယ်၊တွန်းပို့နေရတယ်။ဒီလိုလုံးကိုသူကြီးတွေရောက်ပါလေပဲသူတွေမှာပါလေအောက်ဆီဂျင်တို့အာရတ်တို့ဒီဆေးလေး၊ကလစီလေးကရပ်ပြီးရှင်းပန်းနိုင်ပါနော်။ဘယ်တော့မှသူမနာရဘူးနော်။သူနားမိဆိုရင်ဒါတည်ရလို့ခေါ်ပါကိုရှင်ဗန်ရဲ့တို့တို့တင်ရတယ်အတင်းအလုံးလုံးနေရတယ်ကိုအိတ်နေတဲ့အချိန်မှာတော့တို့ကများမနာရဟုတ်လားသူကလုံးနေတာလားဆိုတော့မဟုတ်ဘူးသူတို့လုံးနေတာအဲ့လိုပဲအဆုံးဆုံးနဲ့တမိနစ်ကိုအချိန်20လောက်ရှုပ်နေပွားနေတယ်ဒါလေးသိသိရောပြောင်းနေတယ်ခန္ဓာကိုယ်ရှင်ဗန်ရဲ့အတွက်ဆိုရပါဆိုဦးရင်တို့နော်အစာအသက်ခုနှစ်ရက်ကြီးအသက်တမနဲ့လို့ပြောရတာပေါ့နော်အစာအာဟာရဒီခန္ဓာကိုယ်ကြီးကိုစောင့်ရှောက်လို့မပေးရင်ဒါသိရသွားမယ်ပြည့်စည်သွားမယ်အဲ့လိုပဲရေမရရင်လည်းပေးတော့မယ်ပြစီတော့ဟုတ်လေးဆိုတာတော့စမ်းသပ်ကြည့်ပါဦးခဏလေးတော့ဖြတ်ထားလို့မရဟုတ်တယ်မဟုတ်လားဒီအသက်ရှူနေတဲ့ကိစ္စသွင်းနေတဲ့ကိစ္စထုတ်နေတဲ့ကိစ္စနော်ဒီဝင်လေထွက်နေတာတကယ်တမ်းကကိုကဝင်အောင်လုပ်နေရတဲ့ဟုတ်ဘူးထွက်အောင်လုပ်နေရတယ်မဟုတ်ဘူးဝင်အောင်လုပ်လို့လည်းမရဘူးထွက်အောင်လုပ်လို့လည်းတကယ်တမ်းကမရသူ့သူဝင်နေတာသူ့သူထွက်နေအကိုကိုတာမအဖြစ်တော့ဝင်လေထွက်တယ်ကိုဝင်အောင်ထွက်အောင်ကိုကလုပ်နေတယ်လို့ထင်တာပေါ့ဒုတိယတော့ခုရှူလိုက်ရင်တော့ရတယ်လို့လို့ပဲပေါ့ဒါပေမဲ့ဝင်လေထွက်တယ်ကိုအမြဲတမ်းကိုကလုပ်လို့ဖန်တီးလို့ရတယ်ဆိုရင်ဝင်လာကြီးကိုထွက်အောင်ထွက်တာကြီးကိုဝင်အောင်ဝင်မဲအမြဲတမ်းနေအောင်ထွက်ကြည့်ရအမြဲတမ်းနေအောင်လုပ်လို့ရမှာပေါ့ကြားနိုင်လားမရဘူးဝင်ရင်တို့တို့အတင်းတိုးဝင်လာမယ်ထွက်ခြင်းတို့တို့အတင်းကံပြီးတော့ထွက်သွားမယ်ဒါအဆုတ်ရဲ့အဓိကလုပ်ငန်းလို့ဆိုနိုင်မလားဆိုနိုင်တယ်အဲ့တော့ပြေတော့ပါတော့ကိုယ်ခန္ဓာရဲ့သဘောကိုအမှန်တမ်းသိအောင်အဲ့လိုမျိုးတော့အယိုးကိုထောင်ပြီးတော့အသွေးအသားနဲ့လိမ့်ကျန်ပြီးတော့တိဆောက်ထားတဲ့ဒီခန္ဓာကိုယ်ကြီးအထဲထဲမှာအဆုတ်တွေနှလုံးတွေအသေးတွေအစာအိမ်ဦးတိန်ဦးမစံတဲ့အစာဟောင်းအမျိုးမျိုးသောအရာတွေရောင်ရှားဆက်ဆုပ်ကိုဒီထဲမှာရှိနေတယ်ဒါအမှန်တရားပါပဲဟုတ်လားအဲ့ဒါကိုသိအောင်မြင်အောင်ကိုစဉ်းစားမယ်ဆင်ခြင်မယ်ကြိုးစားမယ်အားထုတ်မယ်ဆိုလို့ရှိရင်ဒါကတော့ဦးဇေယျစိတ်မှာသိအောင်မကြိုးစားတဲ့အနေအထားနဲ့ဘယ်လိုမှမတူနိုင်ဘူးအဲ့ဒါမြတ်စွာဘုရားကတော့နတ်ချင်းသင်သောဝိဇ္ဇာနဲ့ကံသိတဲ့သူမှာမကဲ့ညီဘူးလို့အမှန်တန်ဟောတာမယက္ခပါဠိဝိတိတံဒီမသိတဲ့သူကတော့ဘာဖြစ်သွားနစ်မောသွားမယ်ဒီနေရာမှာပါဠိမိုက်တော်ပုဂ္ဂိုလ်ဆိုတာခန္ဓာရဲ့သဘောကိုမသိတဲ့လူကိုရည်ရွယ်ပြီးတော့ပြောတာပါ။ဟိုလိုအကြီးအကျယ်ကြီးပိုက်ပိုက်ကန်ကန်ကြီးဖြစ်နေတဲ့အနေအထားကိုပြောတာမဟုတ်ဘူးနော်။ဒီထိုက်တော့ပြည့်တော်ပုံတော်တို့ဒီခန္ဓာလေးဟာအလုံးမစိတ်တိုင်းကြာနေတာကောင်းတယ်။မျက်လုံးစင်ဟောပြန်ပြောမယ်နော်။လာကြပုံတော့မင်းရှိတဲ့ယထာတိလို့အလုံးတရားဆန်းကျင်တဲ့ဒီခန္ဓာကိုယ်လေးဟူသောလောကကိုကြည့်ရလို့နော်။ဒီခန္ဓာကိုအမှန်တိုင်းသိတဲ့ပုဂ္ဂိုလ်တွေကကံ့ညင်မှုဆိုတာမရှိဘူးအမှန်တိုင်းမသိတဲ့ပုဂ္ဂိုလ်တွေကတော့ဒီထဲမှာနှင်မောသွားနေတယ်ဟုတ်လားဒါကြောင့်ပြေတာတော့ဘုရားတော်တို့အယိုးကိုထောင်ပြီးတော့အသားသွင်းနဲ့လိမ့်ကျန်ပြီးတော့တိဆောက်တာလေဒီခန္ဓာအိမ်ရဲ့အကြောင်းကိုအမှန်တိုင်းသိအောင်ကြိုးစားရတယ်ဒီခန္ဓာအိမ်ထဲမှာဘာတွေဖြစ်တာလဲတူပြီးတာလဲဆိုတာကိုလည်းသိအောင်ကြိုးစားရတယ်အဲ့တော့မြတ်စွာဘုရားကတော့
ဒီကနအိမ်ထဲမှာမာရီထည့်ထားတယ်ဆိုတာနဲ့ပတ်သက်ပြီးဟောတာလေးလည်းရှိတယ်။အဋ္ဌိနံငရံတံမတလောဟိတလီပနယထသရာစမေစုစမာနောမခောစဟောဟိတောတဲ့။ဟုတ်လား။အဋ္ဌိနံအယိုးတွေကိုစိုက်ဆောင်ပြီးတော့နော်အယိုးတွေကိုမတလောဟိတလီပနအသားအသွေးတွေနဲ့လိမ့်ချန်ပြီးတော့ကတံတိဆောက်ထားတဲ့ငရံဟောဒီခန္ဓာကိုယ်လေးကိုတော့တည်ရင်ဟုတ်လားအယိုးကိုထောင်ပြီးတော့အသားသွေးနဲ့လိမ့်ချန်ပြီးတော့တိဆောက်ထားတဲ့ဒီခန္ဓာအိမ်ကြီးဟဲ့အိမ်ကြီးထဲမှာလည်းအမျိုးမျိုးထည့်ထားတာပဲဟုတ်လားဒီခန္ဓာအိမ်ထဲမှာလည်းအမျိုးမျိုးထည့်ထားတယ်ဘာလို့ထည့်ထားတယ်ဆိုတော့လည်းမြတ်စွာဘုရားကအနှစ်ချုပ်ပြောတယ်နော်အဋ္ဌိနံငရံတံမာတလောဟိတလိပနံယထသရာစမေစုစမာနောမကောစအောဟိတောတဲ့နော်ယထသရာစမေစုစပူခြင်းနေပေခြင်းနေထည့်ထားတယ်မာနာနဲ့မာနောမခောစတော့မာနာနဲ့အထင်စလုံးတွေထည့်ထားတယ်။ငါကပါသူကပါအမျိုးမျိုးထည့်တယ်။အမျိုးမျိုးထည့်တယ်။အထင်နေဟုတ်လား။ဘာတွေထည့်တာ။အထင်တွေထည့်တာနော်။အထင်ဆိုတော့တကယ်ဟုတ်လား။စဉ်းစားကြည့်နော်ဒီလိုမှညာမာနာတွေထည့်တာလေပြီးတော့မက္ခလေသူတော်ရဲ့ဂုံကြီးစုကိုအတိအမှန်မပြုတ်နိုင်တဲ့သဘောခြေဖြစ်တဲ့သဘောဟိုအရှင်တို့လေးပြောရမယ်ဂျေဇုကန်တဲ့သဘောပေါ့ဟုတ်လားအဲ့ဒီမက္ခဆိုတဲ့သူတော်ရဲ့ဂုံကြီးစုသူတော်တော်တာကောင်းတာကိုအတိအမှန်မပြုတ်နိုင်တဲ့သဘောဒါမျိုးတွေဒီထဲမှာထည့်ထားတယ်နော်ဒါကြောင့်ပြည့်တဲ့ကောင်းတဲ့သဘောလို့ခြေချင်းတဲ့ဆိုတဲ့တရားကိုနေမသွားနိုင်တယ်သူတို့ဖေရှားပြည့်ရှင်နေဆိုရင်ဘယ်လိုကြိုးစားမှာလို့သူ့အတွက်အထူးပြုပြီးတော့ကြိုးစားတာကအတုပါဘာဝနာတရားချင်းကိုယ်ဘဝရင်နောက်ခန္ဓာ၅ပါးပဋိညာချင်းရုပ်ဝေခန္ဓာပေါ့နော်ဒီရုပ်အစုဝေကိုအမှန်တန်သိအောင်ဉာဏ်အောင်ကြိုးစားအထောက်ကြည့်ရမယ်အဲ့ဒါကိုကြိုးစားအထောက်နိုင်ရင်အထောက်နိုင်တော့ချစ်ချင်းဆိုတဲ့တရားဟာနေပါသွားတယ်အဲ့ချစ်ချင်းဆိုတာကတော့နောက်ရဟန္တာဖြစ်မှာကိုယ်နာပါဟုတ်လားအဲ့ဒီတုတ်တန်လေးကိုအခြေခံပြီးတော့ပြောရင်လေအမုန်းတရားတွေကိုရှော့ချနိုင်ဖို့အတွက်အလုံးတရားကအသုံးတည်တယ်လို့ထင်တယ်အဲ့ဒီတုတ်တန်လေးဟုတ်လားအာကာသပရိမနိယတုတ်တန်လေးတရားရည်ရည်ကြီးကဘယ်လိုဟောတာလဲဆိုတော့ကျမ်းတို့တဲ့လောကကြီးမှာဉာဏ်မျိုးတွေထားကြတာရှိတယ်မုံဒီနေကြတာလည်းရှိတယ်ပေါ့အဲ့ဒီမုံဒီတဲ့အရာတွေဉာဏ်မျိုးတွေနဲ့ပတ်သက်ပြီးတော့မကြည်မြောက်သွားအောင်ကြိုးစားအထောက်ရမယ်နေလမ်းငါးရရှိရဲ့တဲ့ဟုတ်လားနေလမ်းမင်းရရှိရဲ့ငါးရရှိရဲ့အဲ့ဒါကိုမုံတဲ့ပုဂ္ဂိုလ်ကိုယ့်စိတ်ထဲမှာမကြည်လည်တဲ့မနစ်သက်နိုင်တဲ့နော်မကြည်နိုင်တဲ့ပုဂ္ဂိုလ်တွေရှိလာလို့ရှိရင်ဘုရားစဉ်းစားပြရတခါတည်းရမှာကိုမုံတဲ့ပုဂ္ဂိုလ်ကနောက်ကာယကံဆိုတဲ့အပြုအမူကမတန့်ရှင်းလို့မရှင်းပြဘူးလုံးလိုက်ရင်မကောင်းတာကြီးပဲဆိုကြပါစို့ဒါပေမဲ့လို့ပြောလိုက်တဲ့ဝစီကံလေးကတော့တန့်ရှင်းတယ်ကောင်းတယ်ဆိုကြပါစို့ဟုတ်လားအဲ့လိုရှင်ဟောငါမုန်းတဲ့လူကကာယကံကမကောင်းတာဝစီကံလေးကကောင်းရှာရဲ့လို့အဲ့ဒီကောင်းတဲ့အကွက်ကလေးကိုရွေးချယ်စဉ်းစားပြီးတော့ရံမျိုးကိုကြည့်ရအောင်စဉ်းစားစဉ်းမပြရပေတဲ့ဒါဥရင်ကဒီတုတ်တန်လေးကိုအနှစ်ချုပ်ပြီးတော့ပြောတာဟုတ်လားကိုမုန်းတဲ့လူကကောင်းတဲ့ကာယကံမရှိဘူးသို့တော့ကောင်းတဲ့ဝစီကံရှိတယ်ဆိုရင်အဲ့ဒီကောင်းတာမျိုးကိုတွေးပြီးတော့ဩအပြောလေးကတော့တန်ရှင်းစဉ်းစားပါလိမ့်မယ်လို့ဒါကိုစဉ်းစားပြီးရံမျိုးကိုဖြောင်းလိုက်ဥပမာအားဖြင့်ဥပမာလေးကိုဥရင်ကသဘောကျအောင်ပါဘာလို့ကိုတင်ကချုပ်ပဲရံတော့ဘာလို့ကိုတင်ကရှာမယ်ပေါ့ရှင်ကမဟုတ်ရင်တို့ရဟန်းတော်တွေသတ္တဝိတ္တံချုပ်ကြပြီဆိုလို့ရှင်သူတို့ကဟောကုကေလိုအစုံလိုက်ပြစ်ထားတဲ့သတ္တဝိမျိုးရှင်ကအဲ့လိုအနေနဲ့သိမရှိပါဘူးသတ္တဝိတ္တံရခြင်းလို့ဆိုလို့ရှင်အမိုက်ဘုံတို့သုတ်တန်တို့ကိုသွားသွားပြီးတော့အဝိရှုပ်ဒီပါးကြီးရှားရမယ်ရှားတဲ့အခါမှာရလာတဲ့အဝတ်မှာရှုပ်နေတဲ့အပိုင်းကြီးရှင်တယ်နောက်ဆွေးနေတဲ့အပိုင်းကြီးရှင်တယ်နော်အစဉ်အမြဲကြီးတွေပါလေလုံးနေတဲ့အပိုင်းလေရှိနိုင်တယ်ပေါ့အဲ့လိုဆိုရင်ပန်းတကူတင်ကချုပ်ဖို့ကြိုးစားတယ်အဲ့ဒီညာတော့ဒီအဝတ်စုတွေကနေပြီးတော့ကောင်းလာလေးကိုသူရွေးချယ်ပြီးတော့လီဖြတ်တောက်ပြီးတော့ယူရမယ်ဒီမှာဟိုအဝတ်တွေကကောင်းလာလေးဒီအဝတ်တွေကကောင်းလာလေးဒါလေးတွေကိုဖြတ်ညက်ဆက်ဆက်ပြီးတော့ချုပ်ပြီးဝေယံရတဲ့တင်ကကိုဒါဥရှင်တို့ပန်းတကူတင်ကလို့ခေါ်တာအဲ့တော့ပန်းတကူတင်ကချုပ်တဲ့ပုဂ္ဂိုလ်ကပေါင်းရနေတဲ့ဆွေးမြည်နေတဲ့မတန်ရှင်းဖြစ်နေတဲ့အစိအပိုင်းတွေကိုဖယ်ရှားပြီးတော့နော်ကောင်းမွန်တဲ့အစိအပိုင်းတွေကိုပဲရွေးချယ်ပြီးတော့ယူသွားတဲ့လိုမျိုးဟုတ်လားကာယကံကမကောင်းတာဝစီကံလေးကတော့ကောင်းတယ်လို့ကောင်းတာလေးကိုတွေးပြီးတော့ဉာဏ်မျိုးကိုဖြည့်ပြောင်းရမယ်အမုန်းတရားတွေကိုချုပ်ချနိုင်ရမယ်ဒါကတစ်ချက်နောက်ကုံမုန်းတဲ့ပုဂ္ဂိုလ်ကဝစီကံအကျိုးကတော့တော်တော်ဆိုးတာလေဒါပေမဲ့ကာယကံလေးကတော့မဆိုးဘူးဆိုလို့ရှိတယ်အဲ့ဒီမဆိုးတဲ့ကာယကအပြုအမူလေးကိုအာရုံပြုပြီးတော့အမုန်းတရားတွေကိုရှော့ချနိုင်အောင်ကြိုးစားရတယ်။ဟုတ်လား။ဥပမာအားဖြင့်တော်ရဲကိုခီးထွက်သွားလို့နေလာတဲ့သူ ဒီကလည်းငါပြီးတော့ရေးစားတဲ့ပူတဲ့အိုက်တယ်ဆိုတဲ့လူတွေရောဟုတ်လားအဲ့ဒီအချိန်မှာတော်ရဲမှာဒီကံကြီးတကံတွေ့တယ်ဟာဒီကံကြီးကြည့်လိုက်တဲ့အခါကျတော့ဘလို့ဖြစ်နေတော့ဆိုတော့ရေမော်လေးနဲ့ပုံသွားတာဒီကံမျက်နှာချင်းကြီးတစ်ခုတော့မှဆွဲနေဟုတ်လားဘယ်သားလေးကတော့လည်းမသိအဲ့ဒါနဲ့အဲ့ဒီလူကဒီကံနဲ့တိတ်ဆာနေဆိုတော့ကဲမတတ်နိုင်လို့ဆိုပြီးတော့အဲ့ဒီရေမော်လေးကိုလက်နှစ်ဖက်နဲ့ရက်ပြီးတော့ထည့်လိုက်တယ်ပဲရေမော်လေးကဘေးကိုပြန်ပြီးတော့ရှဲတော့ဒီနောက်မှာရေလေးပေါ်လာတယ်အဲ့ဒီပေါ်လာတဲ့ရေရေရေအေးလေးကိုသူခတ်ပြီးတော့တောင်းနေတာရေမော်လေးကိုတောက်လိုက်ရင်တော့သူဒုက္ခရောက်မှာတော့ဒါကြောင့်ပြိတ္တောတော်ကတော့ဘောကမှာပဝင်းကျင်ပေါ်မှာရှိမြင်တဲ့အခါမှာရေမော်လေးကိုမတောက်ပြီးတော့လည်းတော်တော်အရေးကြီးတယ်လို့ထင်ပကတိရေကိုတောက်ပြီးဆိုတော့ဒီမှာရေမော်ကိုတောက်နိုင်မခြင်းပါဒါပေမဲ့တယောက်ကိုတယောက်နဝေးဝမ်းရတဲ့အခါမှာအဖြစ်ချက်ကြတဲ့အခါမှာစဉ်းစားကြတဲ့အခါမှာတော့ရေမော်လေးကိုပဲတောက်ကြတာများတယ်လို့ထင်တကယ်ဆိုရင်ရေမော်ကိုဖယ်ပြီးတော့ရေကောင်းလေးကိုတောက်ရမှာဟုတ်လားသို့တော်သူတွေဟာမကောင်းတာနဲ့ကောင်းတာရှင်းလာပြီဆိုရင်ကောင်းတာကိုမတွေးနိုင်ဘူးမကောင်းတာကိုပဲတွေးပြီးတော့မုန်းလို့မှုတွေကိုကြီးပွားအောင်တည်ဆောက်ကြတာဟုတ်လားဒါကြောင့်အရှင်မြတ်ကြီးကဘာလဲလို့ရေမော်ကိုဖယ်ပြီးတော့ရေကောင်းလေးကိုတောက်တယ်လို့ဥပမာပေးတယ်ဘယ်နှချက်ရှိလဲနှချက်ရှိပါနော်နောက်တစ်ချက်ပြောတော့ဆိုတော့ကိုမုန်းနေတဲ့ပုဂ္ဂိုလ်ကိုမပြေနိုင်တဲ့ပုဂ္ဂိုလ်ကကာယကံဆိုတဲ့အလုပ်တွေကမကောင်းဝဇိကံဆိုတဲ့အပြောတွေမကောင်းဘာမှသူ့မှာကောင်းတာမရှိဒါပေမဲ့လို့သူ့မှာရံပါရံခါစိတ်ကြည်နေမှုလေးသူ့မှာရတတ်တယ်ဟုတ်လားရံပါရံခါသူ့မှာကြည်နေမှုလေးစိတ်ကလေးကောင်းတာလေးပါလေရှိတတ်တယ်အဲ့လိုဆိုလို့ရှိရင်အဲ့ဒီကောင်းတာလေးကိုဒီစိတ်ကြည်နေမှုလေးကိုပဲအကြောင်းပြုပြီးတော့သူ့ရဲ့အပေါ်မှာကိုယ့်ရဲ့စိတ်ကြည်ရောက်အောင်ဆန္ဒပေးရမယ်ဖြေပေးရမယ်ဥပမာအားဖြင့်လေစောစောကရေငတ်နေတဲ့လူတယောက်ကြည့်စားတယ်ဘယ်မှာမတွေ့ကြည်ရလဲဆာလာပြီးငတ်လာပြီးအဲ့ဒီချိန်မှာဘာဖြစ်တယ်ဆိုတော့နွားချီရကိုထဲမှာရေလေးရှိနေတာသူတွေ့ရတယ်ကြည်ကများများဆာဆာမဟုတ်ဘူးနွားချီရကိုထောက်လာတယ်အဲ့ဒီတော့သူကဟာရေတော့တွေ့ပြီဘယ်လိုတော့မလဲတော့ဒါကိုလည်းခတ်တော့လိုက်ရင်လည်းရေကနှောက်တော့မယ်နွားချီရကဆိုလက်တော်ပေါင်းအောင်ဆန်လို့မလွယ်အဲ့ဒီတော့ဘာလုပ်လို့ဆိုတော့အဲ့ဒီနားလေးကိုတဲ့သူဝဥကုန်ပြီးတော့လေးလက်ထောက်ပြီးနွားတော့တယ်လို့ဟောဥမာလေးတောင်ပါလားဟုတ်လားဝဥကုန်ပြီးတော့လက်ထောက်ပြီးတော့လေးလက်ထောက်ပြီးတော့ပါဇက်နဲ့အဲ့ဒါဒီအတိုင်းလေးရေနောက်တော့ပါဆိုတော့တကယ်တည်ယူတည်ရဂရုစိုက်ပြီးတော့အဲ့ဒါလေးကိုမရရအောင်အစာပြေအောင်တောင်းရအဲ့လိုပဲတစုံတစ်ယောက်ကိုမုန်းနေနေရှင်အဲ့ဒီလိုကဘာညာလည်းမကောင်းဘူးဝစီကလည်းမကောင်းဘူးဒါပေမဲ့လို့တခါတည်းမှာသူ့မှာစိတ်ကြည်နေတာလေးတွေဘာလို့ရှိတော့ရှိရတယ်အဲ့လိုဆိုရင်အဲ့ဒါလေးကိုပဲမရမကစဉ်းစားပြီးတော့တော်ပါလေဆိုပြီးကိုယ့်ရဲ့စိတ်ထဲမှာဖြစ်နေတဲ့အမုန်းတရားတွေကိုနေပါအောင်ရှင်းချပေးရမယ်။ဥပမာမနေ့ရှင်းပြသွားတယ်သုံးရက်ရှိပါတယ်။ဟောနောက်လေးခုမြောက်မုန်းစရာကောင်းတဲ့လူလာပြီ။ဟုတ်လား။အဲ့ဒီလိုကတော့ကာယကလည်းမကောင်းဘူး။ဝစီကကြောက်ရလည်းမဟုတ်ဘူး။တခါတည်းရင်လေးတောင်းစိတ်ကြည်နေလို့သူမှမရှိဘူးမရ။ဘာမှကောင်းတာလုံးဝရှာလို့မရတော့ဘူးဆိုကြပါစို့ဆက်ဆက်ပါပါဒီလိုလိုပါလည်းမရှိတတ်ဘူးလားရှိတတ်တယ်နော်ဟုတ်လားဒါကိုကောကအဲ့လိုလိုမျိုးကိုကိုမုံမိဆိုကြပါစို့အဲ့လိုဆိုရင်ကိုဘလို့လုံးမလို့ကာယကံလည်းကောင်းလိုက်တာလို့တွေးစီရတကွာမှမရှိဝစီကံလည်းမရှိအဲ့လိုဆိုလို့ရှိရင်တော့ဥပမာမတည်ကြီးကဘလို့ပေးတယ်ဆိုတော့တို့တရားမရွာတရားနဲ့တရားကလည်းအဝေးကြီးနဲ့လန့်ကြီးကြပါလေပြီးတော့အယောဂါကနှိမ့်ချက်လူဒုက္ခကတရားသူ့ဝိမာပြုစုမဲ့လို့လည်းမရှိဘူးကုညီမဲ့လို့လည်းမရှိဘူးမတရားလည်းပူလိုက်ပါဘူးနှိမ့်ချက်သွားတဲ့နေရာကလည်းအဝေးကြီးနောက်ကကျန်နေတဲ့နေရာကလည်းအဝေးကြီးအစာရည်သာလည်းပြက်လက်ပြီးတော့ယောဂါကလည်းနှိမ့်ချက်နေတယ်လူဒုက္ခကတရားအဲ့ဒီလိုလူတရားကိုတွေ့မယ်ဆိုလို့ရှိရင်ကိုယ့်ရဲ့စိတ်ထဲမှာဘယ်လိုခံစားရတော့ညာတော့ဖြင့်ထိုက်တဲ့စိတ်ကောင်းလုံးအောင်ရှိတယ်လို့မှန်ရင်နောက်ဆုံးရောက်တဲ့သဘောတနာတဲ့သဘောကတော့တေချာတော့ဖြစ်ပါလေဟုတ်တယ်မဟုတ်လားတေချာနဲ့တေချာလည်းအဝေးကြီးဒုက္ခလည်းရောက်နေလေကုညီမဲ့သူလည်းမရှိလဲလဲလဲနေဆိုဟောအနည်းဆုံးကိုယ်မကုညီနိုင်အောင်တောင်မှဟောဆောက်ဆောက်တဲ့လူတွေတော့ပေါ်ပါစေဒါဆောက်ဆောက်တဲ့လူတနာတဲ့လူတွေလို့ဒီစိတ်လေးတော့ပေါ်လာနေပေါ့အဲ့လိုပဲဆောတော်ကပြောခဲ့တယ်ဘာမှကောင်းွက်ကိုရှာမတွေ့တော့အောင်ရှုံးသွားတဲ့လူတွေ့ပြီလို့ဆိုရင်တော့ဟုတ်လားအော်ဒီလိုဟာဒီတိုင်းလာဆက်သွားနေရင်တော့အပေလေးကိုဆိုရင်အင်မတန်ဆင်းရဲတဲ့ဘဝတွေကိုရောက်တော့မှာပဲဒါကြောင့်သူ့ရဲ့ဒီအခုပြုမှုလေးတွေဒီအကျိုးဆိုတွေတွေပြုပြင်သွားရင်တော့တော်တော်ကောင်းပါပဲလို့သူ့ကိုစောင့်ရှောက်လိုတဲ့သဘောတနာတဲ့စိတ်ကူလာထားတဲ့သဘောဖြစ်အောင်ကြိုးစားရမယ်ဒါကြောင့်ပြည့်တော်တော်တော်တော်
တကယ်တကယ်သောတဝါဒုက္ခိတကိုတွေ့ရင်တရားမလို့ဉာဏ်ရောယုတိရတော့တနာရဲ့စိတ်ပေါ်တတ်ကြပါဟုတ်လားတကယ်စဉ်းစားကြည့်မယ်ဆိုရင်သောတဝါတကယ်ဉာဏ်ရှိတဲ့အကောင်းတဲ့လူကအဲ့ဒီဒုက္ခိတထက်တောင်မှတစ်ချိန်မှကြီးကြီးတဲ့ဒုက္ခကိုမရနိုင်ဘူးလားရနိုင်တယ်သူကပို့ပြီးတော့တနာစရာကောင်းတယ်ဆိုရင်တနာစရာကောင်းတယ်လို့ပြောမယ်ဆိုရင်ပြောလို့မရဘူးလားဒါပေမဲ့ကိုကမြင်အောင်ကြည့်တဲ့ဖို့တော့လိုမှာပေါ့ဟုတ်ကဲ့လားဒါကြောင့်ပြည်တဲ့ကောင်းတဲ့တော်တော်ဘာမှကောင်းကွက်ရှာနေရတဲ့လူဆိုရင်တော့လူဒုက္ခိတတယောက်ရဲ့အပေါ်မှာနော်တရားတဲ့ဘုရားဆောက်ရှောက်နေတဲ့သဘောမျိုးဖြစ်အောင်ကြိုးစားတယ်လို့မျိုးသူ့ပုံမှာလည်းအဲ့လိုဖြစ်အောင်ကြိုးစားရမယ်လို့နော်စေတနာရေးပုဒ်တာလို့ဥပမာပေးရနောက်မှာခုမြောက်ကတော့ကိုမုန်းတဲ့ပုဂ္ဂိုလ်ကနောက်ကာယကံအပြုမှုလည်းကောင်းတယ်ဝစီကံအကျိုးဆိုလည်းကောင်းတယ်ဟုတ်လားစိတ်တွေလည်းကြီးကြီးလင်းလင်းရှိတယ်ဟုတ်လားအဲ့လိုလူမျိုးကိုလည်းတရားမတော်ဦးဇင်းတို့ကမုန်းရင်မုန်းတယ်မရှိဘူးလားရှိရတော့တခါလေသူကမုန်းเสียကောင်းလို့မုန်းတာကိုကိုကမုန်းနေလို့ကိုမုန်းနေတာတကယ်လေကို့အလိုမပြည့်လို့ကိုမုန်းနေတာတွေကမရှိဘူးလားဒီအဲ့လိုဆိုရင်တော့သူ့ရဲ့ဘယ်အချက်ကိုပဲစဉ်းစားလိုက်စဉ်းစားလိုက်မုန်းเสียကောင်းနေတာမတွေ့ရအဲ့လိုဆိုရင်တော့သူကတော့ဉာဏ်ဉာဏ်ဆန်းဆန်းဉာဏ်ရိုးကပျောက်သွားနိုင်တယ်အဲ့ဒါကိုကျတော့ပဋိပယကဘယ်လိုဥပမာပေးနိုင်လဲဆိုတော့ရေစာတဲ့လူတရားတော်တဲ့ကိုရောက်တော့အမြဲတမ်းအေးတဲ့ကြည်လင်တဲ့ကြာမြင့်မားပါနဲ့ပြည့်စုံတဲ့အရေးကာဝတာကောင်းတဲ့ရေခံကြီးတွေကိုတွေ့တယ်။ဂျေမော်တွေဖုံးနေရတဲ့ပြင်ဆင်ရမလို့အရင်ကတောက်လိုက်ရုံနဲ့ချိုးလိုက်ရုံနဲ့ကြိုက်တဲ့နေရာကနေကြိုက်လို့တောက်ကြိုက်လို့ချိုးချတာလိုပဲရတယ်။အဲ့လိုပဲကိုမုန်းနေတဲ့တချို့ပုဂ္ဂိုလ်တွေကအကျိုးဆိုလည်းကောင်းတယ်အလုပ်ကိုင်းလည်းကောင်းတယ်စိတ်တော်လာတွေလည်းကောင်းတယ်ဆိုရင်တော့ဒါသေးအချက်ကိုပဲစဉ်းစားလိုက်စဉ်းစားလိုက်ဉာဏ်ရုံးမကြည့်ရအကြောင်းမရှိဘူး။ဒါကြောင့်ပြေတော့ကောင်းတယ်ကောင်းလို့ရန်ရိုးဖြည့်ရောင်ဒီဘယ်နှမျိုးလို့၅မျိုးဟုတ်လားပတ်တဲ့ကူသင်္ကန်းချုပ်တဲ့ရန်တော်လို့ဟုတ်လားရေမော်တွေဖုံးနေတဲ့ရေကနေကရှိမှုကြီးမော်ကိုပြေးပြီးတော့တောက်တဲ့လို့လို့နွားချီရကွက်ထဲကရှိမှုဖုံးပြီးတော့တောက်တဲ့လိုမျိုးဟုတ်လားပြီးတော့ဘာလို့ဘာမှကြီးနေနေရာကိုရှာမတွေ့တော့ဘူးဆိုရင်တော့လူတို့ခိတာလို့သဘောထားပြီးတော့တနာလေးစိတ်ဆော့ဆော့လို့လည်းစိတ်ကိုမူလျားတယ်ဟုတ်လားဟာအကုန်လုံးကောင်းနေတဲ့လူကိုမုန်းမိရင်ဆိုရင်တော့နော်သူရဲ့ကောင်းတာတွေကိုဘယ်နာတော့လဲစဉ်းစားစဉ်းစားအလွယ်တကူစဉ်းစားရပြီးတော့ကြည့်ရောက်သွားတဲ့အကြောင်းရှိတယ်။အဲ့တော့ဦးဇင်းတို့အနည်းချုပ်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဘာတွေ့ရမလဲဆိုတော့ကောင်းဘွက်ကိုမြင်အောင်ကျင်းပါပဲ။ဟုတ်လားကောင်းဘွက်ကိုရှာမြစ်တာ။မမြစ်တာလည်းအကြောင်းတရားဟာအဲ့ဒီကောင်းမြတ်မှုကိုမြင်အောင်ကြည့်နိုင်တာ။ကောင်းတာကိုတွေ့အောင်မြင်အောင်ကြည့်နိုင်ရင်မြစ်တာတော့ဟာအလိုလိုဖြစ်တယ်။မကောင်းတာကိုမြင်အောင်ကြည့်မယ်ဆိုရင်တော့ဒေါသတော့ဟာအလိုလိုဖြစ်တယ်။ဒါကြောင့်ပြည်တဲ့ကောင်းတဲ့ကောင်းလို့လူဆိုတာကအများတော်အချင်းသူ့သူ့ကိုယ်ကိုကောင်းဖို့မကောင်းဖို့တံပက်ပြီးတော့နေရပါဟုတ်လားအဲ့ဒါကိုကမုန်းတာနဲ့ကောင်းတာကြီးရွေးကြည့်နေမယ်ဆိုရင်တော့ကိုယ့်ရဲ့အမုန်းတရားတွေဟာကြီးထွားလာမယ်နော်ဒါကြောင့်ပြည်တဲ့ကောင်းတဲ့ကောင်းလို့ကောင်းတာလေးကိုရွေးချယ်ပြီးတော့ကြည့်တတ်ဖို့မလိုဘူးလားလိုရင်အဲ့ဒါဦးရင်တို့အချစ်အမုန်းကိုဘယ်လိုဖယ်ရှားမလဲဆိုတာနေရပါဒါအမုန်းကိုဖယ်ရှားရင်းနဲ့ပတ်သက်ပြီးတော့အထောက်အကူပြုနိုင်တယ်ဒါဦးရှင်တို့ပြောလိုက်တာဟုတ်လားမိဒါတရားကိုစောင့်ချပြီးတော့ပွားရတယ်ဆိုလို့ရှိရင်လည်းအမုန်းတရားတွေနဲ့တဖြည်းဖြည်းနဲ့နည်းသွားနိုင်ပါဘလောက်မုန်းကြီးအောင်တဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်ကိုကမိဒါတရားအားကြီးမယ်ဆိုရင်မုန်းလို့မရဘူးဆိုတာမျိုးလည်းရှိတတ်သေးတယ်ဟုတ်ရဲ့လားအေးဒါကြောင့်ပြည့်တဲ့ဘောင်းတော်တော်တခါတလေကျတော့ကိုကိုကညံ့မုန်းညံ့လို့ကိုမုန်းနေတာလည်းရှိသေးတာဟုတ်ရဲ့လားအေးဒါကြောင့်မိဘောင်းဆိုဘက်ဆုံးတောင်းဆိုမှနေသေးတယ်။မြေမျိုးပေါ်ဆင်းရဲဒုက္ခကိုဖြစ်စေနိုင်တဲ့ဒီချစ်ချင်းပုံရင်းကိုရှော့ချနိုင်အောင်ကြိုးစားလို့မလိုဘူးလား။ဟုတ်တယ်။ဒါကတော့ကျင်းတို့ချစ်ချင်းပုံရင်းနဲ့ပတ်သက်ပြီးတော့နော်။ညတော်ဘုရားကအထူးပြုပြီးတော့ဒါလိုက်ဟောတာလေအပြည့်အရာပြည့်တယ်ကြောင်းဒီလံကောင်းလေးတွေပေါ့။ရည်ဘူးရာအဖြစ်ချစ်ချင်းပုံရင်းကိုရုံနေသွားတယ်ဆိုရင်တတိပဌာန်းဘာဝနာကိုအားထုတ်နေတယ်လေ။ဒါချီရောက်ရောက်ကိုကြိုကြည့်ပြနိုင်ပါမယ်။ဘုရားတို့သတိဉာဏ်ဒေသနာကိုမြတ်စွာဘုရားဟောတဲ့နေရာမှာပိဋကတ်တွေရမှာပါ။ကာယီကာယနိပတိဝိရတိအာတပိသံသာရောသတိမာဝိနေယလောကိအဘိဇ္ဇံဒေါမနတံဟောတာ။နော်။သတိဉာဏ်တရား၄ပါးကိုပွားများလို့ရှိရင်အဘိဇ္ဇံဒေါမနတံနော်။အဘိဇ္ဇာဆိုတဲ့လောဘတရားချစ်ခြင်းတရားအတူတူပဲ။ဟုတ်လား။ဒေါမနတဆိုတဲ့ဒေါသတရားအမုန်းတရားအတူတူပဲနော်။အဲ့ဒီတရားတွေကိုဝိညာဉ်ကပေးချောက်ပြီးတော့နေနိုင်တယ်လို့မြတ်စွာဘုရားဟောတာဟုတ်လားဆိုလိုတာကတတိပဋ္ဌာန်တရားကိုပွားများရင်လည်းဒီလောဘဒေါသအဘိဓါဖြာပါဒဟုတ်လားအဘိဓါဒေါမနတာချစ်ခြင်းမုန်းခြင်းဒီတရားတွေကိုဖိစားနိုင်တယ်လို့မြတ်စွာဘုရားအဓိကဟောတာ ဟုတ်လားဒါနဲ့တိဋ္ဌာန်တရားနဲ့ပတ်သက်ပြီးတော့ဦးဇင်းတို့အလိုမှတ်သားဖို့ကဈာဂုဏဝါများလာဒီကများနေတဲ့အတွက်ကြောင့်ဦးဇင်းတို့ကသောတော့ကအထူးပြုတာလေးကိုပြောလိုက်တာနောက်အတုပဘာဝနာဆိုတာလည်းတကယ်တည်းကတော့တိဋ္ဌာန်ဘာဝနာထဲမှာအကျိုးပုံဝင်လို့လားဝင်နေနော်ဒါကြောင့်ပြေတော့ကောင်းတော်အောင်လို့အပြည့်စုံဆုံးချစ်ချင်းမုန်းင်းကိုဖေရှားဖို့အတွက်နိမ့်မှုပြောပါဆိုရင်တော့တိဋ္ဌာန်ဘာဝနာတရားကိုပြောရလိမ့်မယ်ဟုတ်လားကိုယ်ခန္ဓာမှာဖြစ်နေတဲ့သဘာဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းတတိဥစီပြီးတော့တိတိတိတိနေတဲ့အလေးအကျင့်ကိုဆွေးရမယ်ဒီတိပ္ပံဘာဝနာကိုပေါင်းများအထုံးမှုများလေလေသက္ကနာရဲ့အကြောင်းဘဝရဲ့အကြောင်းလောကရဲ့အကြောင်းကိုအမှန်တိုင်သိမြင်မှုများလေလေဖြစ်ပြီးတော့ချစ်ချင်းကုန်းရင်တရားတွေကတကြီးမြင့်တဲ့ယုံနေသွားမယ်ဆိုတာကတော့အမှန်ပဲဟုတ်ရဲ့လားတကယ်တော့ချစ်ချင်းမုန်းကြီးတွေဘာကြောင့်ဖြစ်နေတာလို့ဆိုရင်လောကရဲ့အကြောင်းခန္ဓာရဲ့အကြောင်းဘဝရဲ့အကြောင်းကိုအမှန်တိုင်မသိရဘူးချစ်ချင်းမုန်းကြီးဆိုတာဖြစ်တာပါဟုတ်တယ်မဟုတ်လားတကယ်ပြောရင်ချစ်စရာလို့ခြင်းလို့ဖြစ်တယ်မုန်းစရာလို့ခြင်းလို့မုန်းတယ်တကယ်တကယ်လောဘတကယ်တကယ်တဘာဝတကယ်တကယ်ခန္ဓာရဲ့သဘောမှာချစ်စရာဆိုတာလည်းမရှိဘူးလို့ဆိုတယ်မုန်းစရာလည်းမရှိဘူးလို့ဆိုတယ်ဘာပဲရှိလို့ဆိုတော့ဖြစ်ချင်းပြချင်းဆိုတဲ့သဘာဝတရားမျိုးရှိဟုတ်တယ်မဟုတ်လားအဲ့တော့တကယ်တမ်းကတရားမှတ်လို့ရှင်တို့လောဘရဲ့အကြောင်းခန္ဓာရဲ့အကြောင်းကိုအဲ့လိုမျိုးတကယ်ဖြစ်ချင်းပြချင်းမျှတာရှိရင်ဆိုတဲ့အဆင့်ကိုမြင်အောင်တိပ္ပံတရားကိုပေါင်းများအထုတ်နိုင်မယ်ဆိုရင်ဖြစ်စရာလို့မထင်တဲ့အတွက်ကြောင့်ဖြစ်ခြင်းနဲ့ဖြစ်ခြင်းအကြောင်းမရှိဘူး။မုန်းစရာလို့မထင်တဲ့အတွက်ကြောင့်မုန်းခြင်းနဲ့ဖြစ်ခြင်းအကြောင်းမရှိဘူး။ဟုတ်တယ်မလား။ဒါကြောင့်ဒီလိုနေနေတော့မှနောက်ဆရာကြီးဥပဒေကြီးကျုပ်ပြီးတော့ဟောနေတာဒီနားထဲမှာမကြာခဏကြားရောက်ပြီးရင်ဒါကြောင့်အမှတ်ရရင်လည်းရွတ်ရွတ်ပြားနေတယ်ပေါ့။ဆရာကြီးကပြောတာလည်းဆိုတော့ယုံနာဆိုတာသဘောလေးပဲတဲ့။သဘောလေးရဲ့ဆိုးကောင်းမရှိဆိုးကောင်းမရှိကြံ့ကုန်မပေါ်တဲ့ဟုတ်အဖြေရရင်နော်ကျုံနာဆိုတာဘာလဲတော့ကျုံနာဆိုတာသဘောလေးပဲသဘောလေးရဲ့ဆိုးကောင်းမရှိဆိုးကောင်းမရှိကြံ့ကုန်မပေါ်တဲ့ကြိုက်တယ်ဆိုတာဖြစ်တဲ့တို့ကမုန်းတယ်ဆိုတာခဏပြောရအမုန်းတရားဟုတ်တယ်မဟုတ်လားဒါကြောင့်ဒီယုတ်တဲ့တဲ့သဘောဝတရားကိုသဘောဝတရားဖြစ်ဆိုင်အောင်ဒါကမဟုတ်ဘူးဆိုတဲ့တိကိုအဓိကနေမှာထားပြီးတော့သတိပဋ္ဌာန်ဒေသနာနည်းနဲ့ကြိုးစားအထုတ်နိုင်တယ်ဆိုလို့ရှိတယ်ကျုံနိုင်ရဲ့သဘောတဘာဝဖြစ်တဲ့အနိစ္စဒုက္ခအနတ္တကိုသိမြင်ပြီးတော့ခြေချင်းပေါ်ရင်တရားတွေနေပါမသွားနိုင်ဘူးလားနေပါသွားနိုင်တယ်နော်ဘာပဲဖြစ်ဖြစ်တည်နေမနေပါဘူးဆိုရင်ဒီအနိစ္စလက္ခဏာကိုပဲခြေချင်းနဲ့တည်းတည်းဝုံဝင်တကယ်သိမယ်ဆိုလို့ရှိရင်ခြေချင်းပေါ်ရင်တရားတွေနေပါတော့မှာတော့အမှန်ပဲဒါပေမဲ့လို့လည်းပဲကောင်းကောင်းနားလည်ပြီးတော့ကောင်းကောင်းလက္ခဏာနိုင်တယ်လို့ဥစဉ်ယုံကြည်ပါတယ်ဟုတ်လားဒီဒါကြောင့်ပေးတော့ပေါ့တော်တော်ဒီကနေ့ညဟုတ်တယ်လားရေနဲ့15မိနစ်လောက်အချိန်ပေးပြီးတော့ဒါဦးဇင်းတို့ချစ်ချင်းမုန်းရင်နဲ့ပတ်သက်ပြီးတော့ကြောလိုက်ပါမယ်ဟုတ်လားတရားကောင်းစီးလေးကိုလုပ်ပေးတာနဲ့ချစ်ချင်းမုန်းရင်လွတ်ရောက်ခြင်းဟုတ်လားအဲ့တော့ပြောလိုက်တဲ့အကြောင်းအရာကအကျဉ်းတရားဖြစ်သုံးမျိုးပေါ့နော်ချစ်ချင်းမုန်းရင်ဟာဘာကြောင့်ဖြစ်လာလဲဆိုတဲ့အကြောင်းတရားမချစ်ချင်းမုန်းရင်ဖြစ်လာရင်ဘာတွေဆက်ဖြစ်လာပါလဲဆိုတဲ့အကျိုးရတဲ့ပန်းဆိုင်ကအကျိုးတရားဟုတ်လားဒီချစ်ချင်းမုန်းငင်းကိုကြော်လဲသွားအောင်ပပြောက်သွားအောင်ဘယ်လိုကြိုးစားအထောက်ကြမလဲဆိုတဲ့လွမြောက်ရလွမြောက်ကြောင်းနေလံပိုင်းဘယ်လိုမျိုးပြောရလဲတော့တုံးလို့ပြောနိုင်တယ်နော်ချစ်ချင်းမုန်းငင်းရဲ့အကြောင်းတရားရပါလို့တွေ့ရတော့ဘယ်လိုစံနာကိုယ့်ရဲ့အလိုစံနာပြည့်ရင်ဖြစ်မယ်အလိုစံနာမပြည့်ရင်မုန်းမယ်ဟောနောက်တစ်ချက်ပါတွေ့ရလေချစ်ချင်းမုန်းငင်းရဲ့အကြောင်းတရားပြီးချစ်ချင်းမုန်းငင်းလည်းပြန်ပြီးတော့ဖြစ်နေတာလေးလည်းရှိတယ်ချစ်ချင်းမုန်းငင်းကြောင့်ကိုပဲချစ်ချင်းမုန်းငင်းတွေကဆက်ပြီးတော့ကြေကြေပြန့်ပြန့်ဖြစ်နေတာရှိတယ်။ဒါလေးလည်းအမှတ်ရမယ်ထင်ပါတော့။ဒါကဦးဇင်းတို့ချစ်ချင်းမုန်းငင်းရဲ့အကြောင်းတရားပိုင်းပေါ့ဟုတ်လား။အကျိုးတရားအနေနဲ့ဗာလိဆက်ဖြစ်တော့ချစ်ချင်းမုန်းငင်းဖြစ်ရင်မနာလိုခြင်းဝန်တိုခြင်းဖြစ်ပြီးတော့ဘေးရန်နေဖြစ်တယ်။နောက်အကျိုးတရားချစ်ချင်းဖြစ်ရင်ဆိုးရိမ်နေနေဘေးရန်ဖြစ်တယ်။မုန်းငင်းဖြစ်ရင်တော့အကြီးအကျယ်ပူလောင်ရတာဆင်းရဲရတာတွေဆက်ဆက်မှုတွေအများကြီးဖြစ်နေတယ်။အချစ်ချင်းမုန်းငင်းရဲ့အကျိုးတရားနော်အေးဒီလိုဆိုပါရဲ့ချစ်ချင်းမုန်းငင်းကိုနော်လုံယောက်ခြင်းနဲ့ဒီချစ်ချင်းမုန်းငင်းကလုံယောက်ခြင်းနဲ့ဆိုလို့ရှိရင်ဘယ်လိုကြိုးစားအထောက်အပံ့လို့နော်အတုပဘာဝနာကိုပွားများရတဲ့ချစ်ချင်းအတွက်ဟုတ်လားမုန်းငင်းအတွက်ကတော့ဆောစောကပြောပေးတဲ့ရံရိုးဖြောင့်နေခြင်းကိုသိလာပြီးတော့မေတ္တာတရားကိုကြိုးစားပြီးတော့ပွားများရရပဲနော်အဲ့ဒါရဲ့အနှစ်ချုပ်ရပြောမယ်ဆိုရင်တော့ချစ်ချင်းမုန်းငင်းကိုဖေရှားဖို့အတွက်လုံယောက်ဖို့အတွက်တိရိစ္ဆာန်ဘာဝနာကိုပေါ်ရအတူရတယ်။ဒါဥစဉ်ဒီနေ့ညပြောရတဲ့တရားဒေသနာရဲ့အနှစ်ချုပ်ကိုမစွန့်နိုင်ဘူးလား။ဆင်း။ဒါကြောင့်ပေးတဲ့ကောင်းတဲ့ကောင်းတို့ဒီအနှစ်ချုပ်အပြင်ပြောရမယ်ဆိုရင်သတိပဋ္ဌာန်ဘာဝနာကိုပေါ်ရအထောက်ပေးအောင် နောက်ချစ်ခြင်းဘုန်းကြီးကိုကျော်နေအောင်ကြိုးစားနိုင်ကြတယ်။ဟောတူတော်ကဖြစ်ကြပါစီနောက်ဆုံးချစ်ခြင်းဘုန်းကြီးကလွတ်မြောက်အောင်ကြိုးစားနိုင်ကြတယ်။မိညာဘုန်းကြီးရဲ့နေပါကိုမျက်ပေါက်ပြုနိုင်စေအတိကြိုးစားအထောက်နိုင်ကြတယ်။သူတော်ကောင်းကြီးဖြစ်ကြပါစီလို့ရှင်တို့ဆန္ဒပြုပြီးတော့နောက်ချစ်ခြင်းဘုန်းကြီးလွတ်မြောက်ခြင်းဆိုတဲ့တရားကိုမြေတံပို့ပြီးတော့ဆုံးတယ်နော်ဘဝတုသဗ္ဗမင်္ဂလာရကံတုသဗ္ဗတိဝတ္တသဗ္ဗဟုရာနုဘဝိနတရာဒုက္ခိဝတုတိဘဝတုသဗ္ဗမင်္ဂလာရကံတုသဗ္ဗတိဝတ္တသဗ္ဗဓမ္မနုဘဝိနတရာဒုက္ခိဝတုတိဘဝတုသဗ္ဗမင်္ဂလာရကံတုသဗ္ဗတိဝတ္တသဗ္ဗဓမ္မနုဘဝိနတရာဒုက္ခိဝတုတိတိရောဟာနိတယနာပိတ္တပေါင်းကြောအတုဇာတအလုံးသောတတဝအနန္တရူပံသာဝတိင်္ဂလာလောကိလောကတံကောင်းဆိုရမြမင်္ဂလာဝဝတိဘဝတုကောင်းစွာမသိဖြစ်တော်မူရပါစေ၏သာဝတိဝဒာမိမိတို့ကတော်ကူမဆောက်ကြနေရဘုရားတမိမိတို့မှဆောက်ကြနေရဘုရားတမိမိတို့တာနာမိမိတို့ကောမှဆောက်ကြနေရဘုရားတဒါပေတကောင်းတော်ပေါ်တော်ကလည်းပဲရက်ကံကောင်းစွာမသိဆောက်ဆောက်တော်မူနိုင်ရပါစေ၏သာဝတိတို့ဘဝေနကေနဝါရုတေစုမကပွင့်တော်မူကြတဲ့သုဒ္ဓတာဝရေကိုရောင်ကဲ့သို့ရဲ့ဘုဒ္ဓေဇောအာနုဘောတို့ရလကောင်းတဝထဘာတို့ဝဝေနဗေဒိတံပုရိတံဒေဝပတိရုသောသောဆေနာတို့တရားတော်ကဲ့သို့ရဲ့ဘုဒ္ဓေဇောအာနုဘောတို့ရလကောင်းတဝသနာတို့ဝဝေနဗေဒတံလေးယောပတတံလေးယောသောသောရှောတော်ရိယတံအရှင်မြတ်တို့ရဲ့တဘောသီလဘုရားတိကိုပြညာဘုရားတို့ရဲ့ပြည့်စုံမှုရတဲ့ဘုရားတန်ခါအရှင်ကောင်းရှင်မြတ်ပေါ့တို့ရဲ့တဘုဒေဇောအနုဘောတို့ရဲ့ရာကောင်းသရဏေယောညပါဘေကမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းသူဒီကိုစိတ်ကြရခြင်းမှာချမ်းသာရဲ့ရှိကြဘုရားဘဝတို့ကောင်းစွာမပေဖြစ်တော်မူကြပါစေတည်း